Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမခနအဂုလာ16ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32, လိုင်းနိုမီတာ51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ။ဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားမှာပါ
။သောရရှင်နေရွှင်လန်းချမ်းမြေ့ကြပါသေးရှင်။ကျွန်မဆုမမဒီညထိတ်တန့်ရောက်တဲ့တွင်ကိုကိုဇော်ဝင်းလိုင်နဲ့တူတင်ပြပေးမှာဖြစ်ပါတယ်။ဒီညမှာသောရရှင်နေနားဆင်ရမှာကတော့ယူကရိန်းကိုတိုက်လေရင်နေပေးနိုင်ချေယူကရိန်းသမ္မတနဲ့ဆွီဒင်ဝန်ကြီးချုပ်တို့တွေ့ဆုံဆွေးနွေးနေပါတယ်။ဘုရားဘာသာယဟန်တန်ဃာတော်တွေကိုစော်ကားမှုနဲ့နိုင်ငံသားနဲ့မြန်မာတချို့ကိုစစ်ကောင်စီဖမ်းဆီးလိုက်ပါတယ်။ထိုင်ဝမ်ကိုတရုတ်စီရေးအင်အားပြချင်းချောက်နေပါတယ်။ဒီလိုသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေအပြီးနားဆင်ကြရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
မင်းကလေးဆိုရင်လည်းကျွန်တော်တို့မှအဲ့လိုဖျားရတယ်ဆိုတော့မရှိဘူး၊ဂျန်နာခွဲထားတာမရှိဘူး။မင်းကလေးရောယောက်ျားလေးရောအကုန်လုံးကစစ်သားပဲလေနော်။
စစ်အာဏာသိမ်းမှုကြောင့်ထိခိုက်ခဲ့ရတဲ့မိခင်တွေအကြောင်း Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒုအတန်အစီအစဉ်မှာအပြည့်အစုံနှ ಾಸ င်ကြရမှာပါ။အဲ့နောက်မှာတော့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေပြန်ကဘာအာရှနိုင်ငံရေးလဲရဆိုက်ပြိုးရေးသတင်းနဲ့ဥရယာသီးနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားမှာပါခင်ဗျာ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုမတ်စုမွန်နဲ့အတူကျွန်တော်ဇော်ဝင်းလိုင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ယူကရိန်းနိုင်ငံအနေနဲ့ Gripen တိုက်လေယာဉ်တွေကိုဆွီဒင်နိုင်ငံကနေပြီးတော့ရရှိနိုင်ရေးနဲ့ပတ်သက်ပြီးဆွေးနွေးမှုတွေစတင်နေပြီလို့ဆွီဒင်နိုင်ငံမှာရောက်ရှိနေတဲ့ယူကရိန်းသမ္မတကဒီကနေ့စနေနေ့မှာပဲပြောသွားပါတယ်။ Stockholm မြို့တော်ကိုရောက်နေတဲ့ယူကရိန်းသမ္မတ Zelensky ကဆွီဒင်ဝန်ကြီးချုပ် Ulf Kristersson နဲ့အစိုးရအိမ်တော်မှာတွေ့ဆုံဆွေးနွေးမှုအပြီးပြောသွားခဲ့တာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအတွက်တန်ကြပ်ကားကားတွေ၊လေယာဉ်ပစ်လက်နက်တွေနဲ့တိုက်ခိုက်ရေးစစ်ကားတွေပေးအပ်ပြီးတော့ယူကရိန်းဘက်ကနေဆွီဒင်ကိုကူညီနေတာဖြစ်ပါတယ်။ဆွီဒင်အစိုးရအနေနဲ့ဒေါ်လာတန်း300ကျော်ဘူးစစ်ရေးထောက်ပံ့တွေထပ်ပြီးတော့ပေးသွားဖို့စီစဉ်နေပါတယ်လို့ဆွီဒင်ကာကွယ်ရေးဝန်ကြီးပယ်ဂျွန်ဆန်ကပြီးခဲ့တဲ့အင်္ဂါနေ့ကပဲပြောသွားခဲ့တာပါဒီထောက်ပံ့မှုတွေထဲမှာတော့အဓိကအားဖြင့်လက်နက်ခဲယမ်းတွေနဲ့အရင်တုန်းကပေးအပ်ထားတဲ့လက်နက်စနစ်တွေအတွက်အရန်ပစ္စည်းတွေပါဝင်ပါတယ်ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်စစ်စတင်ကလေးကဆွီဒင်ကကူညီထောက်ပံ့ပေးနေတာအခုဒီချိန်က73ချိန်မြောက်ဖြစ်ပြီးတော့စုစုပေါင်းဆိုရင်ဒေါ်လာတန်း2000ဘိုနီးပါးကူညီပေးပြီးဖြစ်ပါတယ်ရှင်
ယူကရိန်းနိုင်ငံမြောက်ပိုင်းအလယ်ပိုင်းနဲ့အနောက်ဘက်ပိုင်းကိုဥတီပြီးရုရှားကမောင်းတူမဲ့လေယာဉ်တွေကနေ drone ယာဉ်18ခုနဲ့မင်းညားကပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ယူကရိန်းလေတပ်ကဒီကနေ့ဩဂုတ်လ19ရက်နေ့မှာပြောပါတယ်ရုရှားတို့ပြစ်လိုက်တဲ့အဲ့ဒီအီရန်လုံရှဟက် drone ယာဉ်18ခုတည်းက15ခုကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောလိုက်တာဖြစ်ပါတယ်ပြစ်မချလိုက်နိုင်တဲ့ drone နှစ်ခုဘာဖြစ်သွားတယ်လဲဆိုတာတော့ကိုယ်ကပြပြမသိရသေးပါဘူးဒီတော်တွင်ဒိမတ်နဲ့နယ်သာလန်တို့ကအမေရိကန်လုံး F-16 တိုက်လေယာဉ်တွေယူကရိန်းကိုပေးမယ်လို့ဆုံးဖြတ်လိုက်တဲ့အပေါ်ယူကရိန်းကကြိုဆိုလိုက်ပါတယ်တောက်ချာနေကထုတ်ပြန်တဲ့ဒီသတင်းဟာသူတို့ရဲ့အမေရိကန်မိတ်ဆွေတွေထံကသတင်းကောက်တစ်ခုဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီး Oleksiy Reznikov ကပြောပါတယ်ဒီတိုက်လေယာဉ်တွေယူကရိန်းကိုဘယ်တော့ရောက်လာမယ်ဆိုတာမသိရသေးသလိုရောက်မလာခင်မှာယူကရိန်းလေယာဉ်မှုတွေအနေနဲ့ F-16 နဲ့ပတ်သက်တဲ့အသေးစိတ်သင်တန်းတွေတက်ရအောင်မှာဖြစ်ပါတယ်။ဒါပေမဲ့ဒီတိုက်လေယာဉ်တွေကိုယူကရိန်းကိုရောက်လာပြီးရင်တောင်လက်ရှိရုရှားနဲ့ဖြစ်နေတဲ့စစ်ပွဲကိုရုတ်တရက်ပြောင်းလဲမှုဖြစ်စေမှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေကပြောပါရယ်ခင်ဗျာ။
မြန်မာနိုင်ငံမှာအဓိကကိုးကွယ်တဲ့ဗုဒ္ဓဘာသာကိုစော်ကားတယ်ဆိုတဲ့ရုတ်တန့်ဇလန်ရိုက်ကူးဖန်တီးမှုနဲ့ဆွစ်ဇာလန်နိုင်ငံသားတဦးကိုဖမ်းဆီးထားကြောင်းစစ်ကောင်စီကဒီကနေ့စနေနေ့မှာသတင်းထုတ်ပြန်ပါတယ်ဒစ်ဒီယာနက်စ်ဘာမဲနဲ့အတူမြန်မာနိုင်ငံသား73ဦးကိုဖမ်းဆီးထားကြောင်းမြမအလင်းသတင်းစာအပါအဝင်စစ်ကောင်စီရဲ့သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။အဖမ်းခံရတဲ့သူတွေထဲမှာတော့အသက်12နှစ်အရွယ်ကလေးမလေးတူပါဝင်ပါတယ်။ထေရဝါဒဗုဒ္ဓဘာသာကိုလူအများစုကိုးကွယ်ယုံကြည်တဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုစော်ကားမှုကပြစ်ဒဏ်သင့်တန်းပြီးတော့အမျိုးဘာသာသာသနာထိန်းသိမ်းစောင့်ရှောက်ရေးအယူဝါဒစွဲတွေအခုနှစ်ပိုင်းအတွင်းပို့ပြီးတော့မြင့်မားလာနေတာပါ TikTok နဲ့Facebook အပါအဝင်လူမှုကွန်ရက်စာမျက်နှာတချို့မှာပြန့်နှံ့နေတဲ့တနားကြီးကြော်ကြော်စာရုပ်သံဇလန်းကဘာမှမမျှော်လင့်ပါနဲ့လို့နာမည်ပေးထားပြီးတော့ YouTube ဗီဒီယိုစာမျက်နှာမှာဇူလိုင်လ24ရက်နေ့ကပထမဆုံးတင်ပြခဲ့တာဖြစ်ပါတယ်။ဒီရုပ်ရှင်မှာပါဝင်ထားတဲ့သူတွေကဗုဒ္ဓဘာသာဝင်တွေဖြစ်ပေမဲ့ဗုဒ္ဓဘာသာဓလေ့ထုံးတမ်းကိုထိခိုက်စေပြီးတော့ တန်ဃာတော်ရီရဲ့အကျင့်သီလကိုပုတ်ခတ်ဆော်ကားတဲ့စကလုံးတွေအပြုမူတွေနဲ့တရုတ်ဆောင်လာတဲ့အတွက်အခုလိုအရေးယူတာဖြစ်ကြောင်းသတင်းမှာဖော်ပြပါရယ်ဖမ်းဆီးထားတဲ့သူတွေကိုဘယ်မှာချုံနှောင်ထားသလဲဆိုတာကိုတော့ဖော်ပြမထားပါဘူးမြန်မာနိုင်ငံမှာဘာသာရေးဆော်ကားမှုနဲ့နိုင်ငံသားတွေအဖမ်းဆီးခံရတာကတော့ဒါပထမဆုံးအကြိမ်မဟုတ်ဘဲနဲ့အရင်တုန်းကလည်းရှိခဲ့ပူပါရယ်စစ်အရာရှိတွေကနေအရက်ဝစ်လဲဆိုရအုပ်ချုပ်တဲ့ကာလ2015တုန်းကတစ်ကြိမ်နောက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားဆိုရလက်ထက်2016မှာနှစ်ကြိမ်ဗုဒ္ဓဘာသာကိုဆော်ကားမှုနဲ့နိုင်ငံသားတွေအပြစ်ပေးခံခဲ့ရပါတယ်ရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့စနေညချမ်းထိတ်တန့်ရောက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။တရုတ်စစ်တပ်ကထိုင်ဝမ်ကျွန်းတဝိုက်မှာစနေနေ့စီရေးလေးကျင်းမှုပြုလုပ်တာကထိုင်ဝမ်ကိုပြင်းပြင်းထန်ထန်သတိပေးလိုက်တာဖြစ်ပါတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်။သူတို့အခေါ်ခွဲထွက်ရေးသမားတွေဖြစ်တဲ့ထိုင်ဝမ်ဟာနိုင်ငံခြားတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကြံစီမှုတွေပြုလုပ်နေတာကိုသတိပေးချက်ဖြစ်ပါတယ်လို့ဒီကနေ့စနေနေ့မှာပဲပြောသွားခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ဒုသမ္မတဝီလျံလိုင်ကတလောတော့ကအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပြီးတော့ရပိုင်းအကြာမှာပဲတရုတ်ဘက်ကအခုလိုသတိပေးသွားတာဖြစ်ပါတယ်။ထိုင်ဝမ်သူသမ္မတကတောင်အမေရိကန်တိုက်ပါရာဂွေးနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်နဲ့တက်ဆက်တဲ့အမေရိကန်ပြည်ထောင်စုကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်သူသမ္မတလိုင်ကဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့ကိုတွားရောက်ခဲ့ပါတယ်။တရုတ်ဆိုရကွန်မြူနတီပါတီကထိုင်ဝမ်ကျွန်းကိုသူတို့နိုင်ငံပိုင်နဲ့အဖြစ်နဲ့သတ်မှတ်ပြီးတော့ထိုင်ဝမ်အနေနဲ့နိုင်ငံခြားဆိုရတွေနဲ့တီးတန့်ဆက်ဆံရေးလုပ်ကိုင်ခွင့်မရှိဘူးလို့ပြောနေတာဖြစ်ပါတယ်။ဒီစီရေးလက်ချက်မှုမှာတော့စစ်တင်းမောတွေစစ်ရေးလေးရင်တွေပါဝင်ပြီးတော့လေချောင်းရေချောင်းချိန်သားကိုက်ပြီးတော့ထိမ့်ချုံနိုင်စွမ်းကိုစမ်းစစ်လေ့ကျင့်တာဖြစ်တယ်လို့တရုတ်အရှေ့ပိုင်းထိမ့်ချုံကိုကဲရေးတပ်မှပြောရေးဆိုခွင့်ရှိသူရှီရီကဆိုပါတယ်တရုတ်စစ်တပ်ရဲ့တိုက်ခိုက်နိုင်ရေးစွမ်းအားကိုစမ်းစစ်မှုလည်းဖြစ်ပါတယ်လို့သူကပြောပါတယ်ရှင
်မက္ကဆီကိုနိုင်ငံဘာဟာကယ်လီဖိုးနီးယားဒေသကိုဒီကနေ့စနေနေ့မှာဝင်ရောက်တိုက်ခတ်နေတဲ့အပြင်ဟာရီကိန်းဟယ်လာရီဟာအမေရိကန်နိုင်ငံအနောက်တောင်ပိုင်းကိုဦးတည်တိုက်ခတ်နေပါတယ်လက်ရှိမှာပြင်းအားအဆင့်၄တက်မှတ်ထားတဲ့ဒီမုန်တိုင်းဟာကယ်လီဖိုးနီးယားပြည်နယ်စီဦးတည်တိုက်ခတ်နေတာမှာလော့စ်အန်ဂျလိစ်မြို့အထိရောက်နိုင်ပြီးမုန်တိုင်းလမ်းကြောင်းတစ်လျှောက်ကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်စေနိုင်တယ်လို့အမေရိကန်မိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းဟာ1939ခုနှစ်နောက်ပိုင်း84နှစ်အတွင်းမှာလော့စ်အန်ဂျလိစ်မြို့ကိုပထမဆုံးအကြိမ်ဝင်ရောက်တိုက်ခိုက်မှာဖြစ်တာကြောင့်မြို့ကနေအနေနဲ့ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားကြဖို့တာဝန်ရှိသူတွေကမနေ့တောက်ကြနေကြတဲ့ကမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။အမေရိကန်မိုးစလဌာနကတော့မုန်တိုင်းဟာလော့စ်အန်ဂျလိစ်မြို့ကိုရောက်တဲ့အခါအင်အားအနည်းငယ်ပျော့သွားမယ်လို့ခန့်မှန်းထားပါတယ်။လက်ရှိမှာမုန်တိုင်းဟာတနအီကိုလေတိုင်နှုန်း130ပြင်းအားအဆင့်၄အဖြစ်နဲ့မက္ကဆီကိုနိုင်ငံအတွင်းကိုဖြတ်ကျော်တိုက်ခတ်နေတယ်လို့ဆိုပါရခင်ဗျာ
။ကနေဒါနိုင်ငံအနောက်ဘက်ချမ်းမှာလောင်ကျွမ်းနေတဲ့တော်မီကခြေကိုတဖြည်းဖြည်းတိုးလာနေတဲ့အတွက် British Columbia ပြည်နယ်မှာတော့အရေးပေါ်အခြေအနေကြေညာထားရပါတယ်။တော်မီလောင်ကျွမ်းတဲ့တန်းကြောင့်လူနေအိမ်တွေမီးတဲ့ပါကုန်ရပြီးတော့ထပ်ပြီးတော့အိမ်ခြေတွေမီးပေးတင်မဲ့အနေအထားမှာရှိနေပါတယ်။လူထောင်ပေါင်းများစွာကိုဘေးကင်းရာကိုရွှေ့ပြောင်းခိုင်းထားရပါတယ်။ပြီးခဲ့တဲ့24နာရီအတွင်းအခြေအနေကတော်တော်လေးပိုပြီးတော့ဆိုးဝါးလာတယ်။ရှေ့လာမယ့်ရက်တွေမှာတော့အတော့ကိုခက်ခက်ခဲခဲကင်တွယ်ရမယ့်အနေအထားရှိပါတယ်လို့ပြည်နယ်ဝန်ကြီးချုပ် David AV ကတောက်ကြနေကပြောထားပါတယ်။ဒီတော်ပီကလှင်လင်းမြန်မြန်နဲ့ကူးဆက်နေတဲ့အတွက်ပြည်နယ်ကိုအရေးပေါ်အခြေအနေကျင်နာရတာပါလို့လည်းပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။တော်မီလောင်ကျွမ်းနေတာက24နာရီအတွင်းမှာကိုဧက150ကျော်ကနေပြီးတော့ဆယ်စတက်ပြီးတော့ဧက1000ခွဲကျော်မီးကူးသွားတာဖြစ်ပါတယ်။ကနေဒါနိုင်ငံရဲ့အနောက်ဖက်ချမ်း Yellow Knife မြို့ကဒေသခံပြည်သူ2000နီးပါးကိုကုန်းချောင်းလေချောင်းတို့ကနေရွှေ့ပြောင်းပေးထားရပါတယ်။မြို့ထဲကနေမထွက်ခွာရတဲ့ဒေသသူတွေအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာမပါဘူးဆိုရင်ဘေးလွတ်ရာကိုထွက်ကြဖို့ကားလမ်းတွေလေယာဉ်ကွင်းတွေမီးကူးမဲ့ပုံရှိပါတယ်လို့တာဝန်ရှိတဲ့သူတွေကသတိပေးနေပါတယ်။အခုတလောမှာတော့ကဘာတလောအထူးချောက်တွေ့ပြီးတော့အပူချိန်ကအပြင်းထန်မြင့်တက်နေတာကြောင့်ကနေဒါနဲ့ကမ္ဘာတစ်လွှာမှာဒီနှစ်နွေရာသီတော်မီတွေအကြီးအကျယ်လောင်ကျွမ်းနေတာဖြစ်ပါတယ်ရှင
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမဆုမွန်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ American တန်ခါနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားတော့မှာမို့ပထမဦးဆုံးမြန်မာနိုင်ငံတဝမ်းကလူခွင့်ရေးအခြေအနေတွေကိုတင်ပြပေးနေတဲ့ဒုတန်အစီအစဉ်နဲ့စပါမယ်။မ မြန်မာနိုင်ငံမှာဆင်ဟာနာတိမ်မှုကြောင့်ထိခိုက်မှုတွေလည်းမိခင်တွေကတာသမီတွေကိုယဉ်နီးပေးဆရာတာမို့ယဉ်တဲ့အမြအဆုံးအရှုံးကြီးမားလာပါတယ်။ကိုယ်ရင်သွေးတွေဆင်ဟာနာရှင်ဆန့်ကျင်မှုမှာပါရင်မိခင်တွေကြံရစ်ခဲ့သလိုကိုယ်တိုင်တွန်းလှန်ဆန့်ကျင်မှုသွားတဲ့မိခင်တွေဟာတာသမီတွေကိုခွဲခြံရစ်ခဲ့ရတာပါ။ဒီတစ်ပတ် Frontier မြန်မာကတင်ဆက်တဲ့ဒုအတန်အစီအစဉ်မှာနားဆင်ကြည့်ရှုနိုင်ပါခင်ဗျာ။
ဒါပေမဲ့လေသူ့အပေါ်မှာကကိုနဲ့ခေါ်သွားရင်လေမလုံခြုံဘူးလေနော်အမရှောက်ခဲ့တဲ့လမ်းပေါ်တော့အမဒီနေ့ချိန်ပြီးနောက်သားမရဘူးဒါပေမဲ့ဒီကျုံးမရပါဘို့ဤချင်တယောက်အနေနဲ့
ဆဲအာနာတိန်းနာကိုဆန့်ကျင်တဲ့နေရာမှာအမျိုးသမီးတွေဟာဆန္ဒထုတ်ဖော်တာနဲ့အကြမ်းမဖက်အာနာဖီဆိုင်ရေးလှုပ်ရှားမှုတွေမှာဦးဆောင်ပြီးအရေးပါတဲ့ကဏ္ဍတစ်ခုကနေပါဝင်ခဲ့ကြပါတယ်လက်နက်ကင်ခုခံကာကွယ်ရေးမှာလည်းအမျိုးသမီးတွေအများကြီးပါဝင်နေပြီးအဲ့ဒီတဲကတချို့သားတဲ့မိခင်အမျိုးသမီးတွေရဲ့ပေးဆက်အနစ်နာခံရတာတွေကကြီးမားလှပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိရဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero နဲ့ကအကူအညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့အလွတ်တန်းသတင်းတော့ကတင်ဆက်ချပါရစေ။ဆောင်းမအတွင်လုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရရှင
်။မင်းကလေးဆိုရင်လည်းကျွန်တော်တို့မှအဲ့လိုညားတယ်ဆိုတာတော့မရှိဘူး၊ချန်တာခွဲထားတာမရှိဘူး။မင်းကလေးရောယောက်ျားလေးရောအကုန်လုံးကစပါးပဲလीနော်။စပါးဆိုတော့သားတို့တဲ့ကိုတဲကိုဆောင်ကိုအိတ်သားချင်းကိုတူကိုပရုတ်ချင်းကိုတူမိန်းကလေးလည်းတားပဲယောက်ျားလေးလည်းတားပဲဒီလိုပဲမိန်းကလေးမလို့အခွင့်အရေးပူရတယ်ဆိုတော့မရှိဘူးပေါ့နော
်အသက်20ကျော်အရွယ်မက်ကေတီကပြောပြတာပါသူမက2021ခုနှစ်ဖေဖော်ဝါရီလမတိုင်ခင်ချိန်တုန်းကနိုင်ငံရေးနဲ့မပတ်သက်ပဲကိုအလုတ်ကိုလုံနေတဲ့တာမန်ပြည်သူတယောက်ဖြစ်ပါတယ်အနာသိမ့်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ရင်တငယ်ချင်းဖြစ်သူအသက်ခံရတဲ့အချိန်မှာတော့တော်ရဲကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်။စစ်တင်နှန်းကိုတခြားအမျိုးသမီး20နဲ့အတူတပတ်စင်နဲ့သူမတက်ခဲ့ပါတယ်။သူတို့ဟာအမျိုးသားတွေနဲ့တူပင်ပန်းဆင်းရဲခံနေရတာပါ။အစပိုင်းမှာတော့မက်ကီတီတယောက်မူးလဲကျတဲ့အထိပါဖြစ်သွားခဲ့ပူပါတယ်။အနေစားဆင်းရဲတာကြောင့်အများစုကအစာအိမ်ဝေဒနာကိုခံစားနေကြရတာပါ။တင်းနှန်းဆင်းပြီးတဲ့နောက်မက်ကီတီကလေ့ကျင့်ရေးဆရာမအဖြစ်တပ်သားသစ်တွေကိုတင်းနှန်းပေးနေပါဗါ။တော်ရင်စခန်းမှာပဲ PDF တပ်ဖွဲ့ဝင်အမျိုးသားတယောက်နဲ့အိမ်ထောင်ကျခဲ့ပြီးကိုဝင်ရှိလာခဲ့ပါဗါ။ဒါဟာမင်္ဂလာတစ်ပါးဖြစ်ပေမဲ့နောက်ဆက်တွဲပါလာမယ့်ကလေးအတွက်စိုးရင်ပူပန်စရာတွေကိုဘလို့ကင်တွဲတင်ပါသလဲ။စစ်စခန်းတစ်ခုမှာကလေးတယောက်ကိုပြုစုပြောထောင်မှုကသူ့အတွက်ဖြစ်နိုင်ပါသလားကိုဝင်ဆောင်ချိန်နဲ့မိဖွားပိစချိန်တွေမှာတော့သူ့ကိုရုံပိုင်းဆိုင်ရာတွေကိုပဲကူညီလုပ်ကင်စေခဲ့တာပါဒါပေမဲ့ကလေးအတွက်ဈေးဝါနဲ့တခြားပစ္စည်းတွေကရဖို့ခက်ခဲပါတယ်ဒီကာလအတွင်းမက်ကီတီမှာစိတ်ကြဝေဒနာကိုလည်းခံစားခဲ့ရပါသေးတယ်မိဖွားချိန်မှာခင်မုန်းဖြစ်သူကရှည်တန်းထွက်နေတာကြောင့်ကလေး6လအရွယ်မှသာခမောင်းဖြစ်သူနဲ့ပြန်တွေ့ဝင်ရခဲ့ပါတယ်။အခုလည်းသူ့ရဲ့10လအရွယ်ရင်သွေးငယ်ကိုဘေးကင်းလုံခြုံမှုအတွက်ဆွေမျိုးရိစီကိုပို့ထားဖို့ဆုံးဖြတ်ချက်ကိုရင်နာနာနဲ့ချဖို့ဖြစ်လာခဲ့ပါတယ
်။ပုဂ္ဂလေးကိုဟိုအဖြစ်နိုင်ဆုံးမော်နော်ကိုနဲ့တော့အလီဆုံးမှရှိစီချင်တာပေါ့။ဒါပေမဲ့သူ့အပေါ်မှာကကိုယ်နဲ့ခေါ်သွားရင်လည်းမလုံခြုံဘူးလေနော်။သူ့ကိုထားခဲ့ပြန်တော့ခါကြတော့လေအခုကတအားငယ်သေးတယ်ကလေးရဆယ်လာ။မိုးဖြတ်လို့ရတာမှန်ပေမဲ့သူ့လေးနှုတ်စာတဲ့အချိန်မှဘယ်လိုဒီမှဖြစ်ပါမလဲပေါ့နော်။ဒီခံစားချက်ပေါ့။နောက်တစ်ခုကကိုသွားနေတဲ့အချိန်မှကိုသာတစ်ခုခုဖြစ်ခဲ့ရင်ပေါ့လေ။ကျွန်တော်တို့ကဒီကနေ့တမက်တွေနဲ့အလုပ်လုပ်နေရတာဆိုတော့ဒါပြောလို့မရဘူးလေနော်။မင်းရောမညာရောဖြစ်သွားနိုင်တယ်လေနော်။အဲ့လိုဆိုတော့ကိုကလေးလေးကမိဘနဲ့ဖြစ်သွားခဲ့ရင်ဆိုတဲ့ဥစ္စာတွေကတော့မိခင်ပြောင်းရဲ့ပုံပြမှုပေါ့လေနော
်အခုလိုတော်လန်ရေးတဲ့ကိုခြေစုံပြင့်ဝင်ခဲ့တဲ့အမျိုးသမီးတွေထဲမှာမက်ကေတီလိုပဲတားတဲ့မိခင်တွေအများအပြားရှိပါတယ်အဲ့ဒီထဲမှာ single mother တူဦးဖြစ်တဲ့မက်ဤလည်းပါဝင်ပါတယ် သူမလက်နက်ကင်မှုဆုံးဖြတ်ချက်ချလိုက်တဲ့ချိန်မှာတော့သူမရဲ့12နှစ်အရွယ်သားကိုသူမမိခင်ဖြစ်သူနဲ့ထားခဲ့ပါတယ
်အမလျှောက်ခဲ့တဲ့လမ်းပေါ်တော့အမဒီနေ့ချိန်ဒီနောက်မမရဘူးဒါပေမဲ့ယူကျုံးမရပါဘို့မိခင်တယောက်အနေနဲ့ခံစားရတယ်အနာမှာအတူမရှိသေးနိုင်တဲ့အတွက်အော်ငါကကလေးပေါ်မှာမိခင်ပြီးတာရလာပေါ့နော်ကျေးဇူးအရတော့မိသားစုနဲ့ပတ်သက်ရင်တော့ခံတော့ခံစားရတယ်စိတ်အားငင်ရတဲ့အခါရှိ
တယ်30နောက်မှအရွယ်ဖြစ်တဲ့မအီဟာအာနာမသိငင်တဲ့ကနိုင်ငံရေးနဲ့မဆိုင်သူတယောက်ဖြစ်ပါတယ်ဆန္ဒထုတ်ပေါ်တာတွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိလာချိန်မှာတော့လက်နက်ကင်တော်လန်တာအပြင်တခြားရွေးချယ်စရာမရှိဘူးလို့သူမခံယူလိုက်ပါတယ်သူမဟာမတန်ဆွမ်းတဲ့သူတဦးမို့အစာပိုင်းမှာတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တရင်မှုကလက်ခံမှုညှင်းဆန်ခဲ့ပါသေးတယ
်။အမအနေထားကိုကြည့်ပြီးသူကမဖြစ်နိုင်ဘူးထင်တယ်လို့ဆိုပြောတယ်။ဒီဟိုပါတော့ပြောတဲ့အချိန်မှာအရင်ဆုံးသူကပြောလဲဆိုတော့ညီမတို့လာတဲ့အချိန်တော့ငါတရားရေချောင်းတစ်ခုတွေ့လိမ့်မယ်ပေါ့နော်။အဲ့ဒီရေချောင်းကိုငါအောက်မှာရှိတာပေါ့နော်။အဲ့အောက်ကိုပဲရေသွားဆင်းချိုးပြီးပြန်တက်လာခဲ့ပါအဲ့။အဲ့ဒါဆိုရင်စဉ်းစားပြီးထည့်ပေးပါမယ်ပေါ့နော်။ဒီချိုးပြီးတော့ပြန်တက်လာတဲ့အချိန်မှာအမတောက်ကုန်းတက်ဝက်တောင်မရဘူးအမခိုင်ချာပြီအာညဘလို့မအပေါ်ပြန်မလိုက်နိုင်တော့ဘူးအရင်မောနေပေါ့နော်ဆိုတော့အဲ့မှာအမမြိတ်ကြီးကြပြီပေါ့နော်မရအောင်တောက်ကုန်းပြန်တက်မယ်ပေါ့နော်အဲတောက်မောပြန်တက်မယ်ဆိုပြကြကြမှာနာနာပြီးကြရင်လည်းရပါတယ်
မဲအီဟာဆရာနာမသိငင်တဲ့ကတွေ့ကြုံရှိတာရောပြည်သူ့ကာကွယ်ရေးတပ်ဖွဲ့ထဲမှာနေလာခဲ့တာနှစ်နှစ်ကျော်ကြာနေပြီဖြစ်တာကြောင့်ခေါင်းဆောင်မှုအရေးသွေးတွေကရှိနေပါတယ်။ဒါပေမဲ့လက်ရှိမှာတော့ရှေ့တန်းရဲဘော်တွေအတွက်ထောက်ပို့နဲ့ဆက်သွယ်ရေးတာဝန်ကိုသာယူနေရပါတယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့ထွေထွေတွင်ရင်မှုနန်းမမို့ကတော့အခြားလူဖွဲ့စည်းတွေရဲ့ကဏ္ဍတွေလိုပဲခုခံတော်လှန်ရေးမှာလည်းအမျိုးသမီးတွေရဲ့စွမ်းရည်ကိုအတိမတ်ပြုမခံရဘူးလို့ဆိုပါတယ်
။ကျွန်တော်တို့ကအမျိုးသမီးတွေကတကယ့်ကိုအရေးပါတဲ့အရေးကြီးတဲ့စင်ခေါ်မှုတွေအများကြီးမလို့ပဲရှိရှိအမျိုးသမီးတွေကပါဝင်ပြီးနေပေမဲ့လည်းကျွန်တော်တို့ရဲ့ society ပေါ်တော့ကျွန်တော်ရဲ့လူမှုအတိုင်းအဝိုင်းကတကယ့်ကိုပေါ်လာကြီးဆိုတဲ့လူမှုအတိုင်းအဝိုင်းကြီးမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုအတိမတ်မပြုတာလည်းအများကြီးရှိတယ်။အမျိုးသမီးတွေကိုတကယ့်ပံ့ပိုးပေးတဲ့အစီအစဉ်တွေတည်တည်ရဲ့ကြမှာရှိတာလည်းကျွန်တော်တို့တွေးရတယ်။မြန်မာပြည်ရဲ့ပါဝင်မှုကအရေးကြီးတဲ့လူ့ကြမ်းတမ်းသူငြိမ်းများမှုကအရေးကြီးတယ်ဆိုတဲ့ဟာကိုလည်းလက်မခံတဲ့ဟာတွေကအများကြီးဖြစ်တယ်ပေါ့နော်။ဆိုတော့ပါဝင်တဲ့တစ်ဖက်မှာလည်းပါဝင်နေပေမဲ့တကယ်တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာနဲ့ဒီဥဆောင်အုပ်ရပြတဲ့နေရာတွေမှာကအမျိုးသမီးတွေတကယ်ကိုဒီလုံလုံလောင်းလောင်းနဲ့အတိတ်ပဲပြပြဝဝပါဝင်ဖို့ကတော့ခက်ခဲတယ်အများကြီးရှိနေတည်တယ
်။နောက်ဆုစန္ဒလှလှဆိုက NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရဝင်ကြီးဌာနရဲ့ဝင်ကြီးတဦးဖြစ်ပါတယ်။သူမကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံတာနဲ့ပတ်သက်လို့တိုင်ကြားတာတွေရှိတယ်လို့ပြောပြပါတယ
်။အမျိုးသမီး PDF တွေပေါ်မှာခွဲခြားဆက်ဆံခံရတယ်ဆိုတာလည်းတချို့ကျမတို့ကို complaint လုပ်တာတွေရှိပါတယ်။ဥပမာဖြင့်တိုက်ခိုက်ရေးမှာမပါဝင်ရတာเนาะဟိုအများနီးတူတာဝန်ပေးမခံရတာပေါ့เนาะအမျိုးသားနီးတူတာဝန်ပေးမခံရတာအာဆိုတော့ကျမတို့အနေနဲ့လည်းတတ်နိုင်သလောက်ဒီကာကွယ်ရေးဝန်ကြီးဌာနနဲ့ဆွေးနွေးညှိနှိုင်းတိုင်ပင်မှုတွေရှိပါတယ
်မဲအီနဲ့မက်ကေတီကတော့တိုင်ကြားတာမျိုးတွေမလုပ်ကြပါဘူးစိန်ခေါ်မှုတွေကြားကပဲမဲအီကတော့ဆုံးဖြတ်ချက်ပြည့်ပြည့်တတ်တာချထားပြီးသားပါ
အမရဲ့ညှော်လင်းချက်ကတော့အချင်းကြီးအမတို့ပြည်သူလက်ထဲကိုအနာပြန်ရောက်ကိုရောက်ရမယ်။အဲပြီးရင်အမရဲ့ခံချက်ကဒီတော်လိုင်းရေးမပြီးသေးသေးအမဘယ်တော့မှအရှုံးပေးမှလည်းမဟုတ်ဘူးဒူးထောင်မှလည်းမဟုတ်ဘူးလက်မြောက်မှလည်းမဟုတ်ဘူးစစ်ဖက်နဲ့အောင်မှအမလုံးဝပြန်နေမှမဟုတ်ဘူး။နောက်ဆုံးမိတ်ခံချက်ကအမဘယ်အရာဒီကိုပဲနောက်ဆက်ပေါ်တော့ပါစနယ်ကိတွေထပ်ပြီးပဲစတိယအမဒီတော်လိုင်းရေးဒီကိုအမဆော့ကြိုလိုက်မှာမဟုတ်ဘူးပေါ့နော
်ဒါပေမဲ့ဒီလန်းကိုဆက်လျှောက်ဖို့အမျိုးသမီးနှစ်ယောက်စလုံးဟာသူတို့ရဲ့ကိုယ်ပိုင်ဘဝမှာကြီးကြီးမားမားဆွလွတ်မှုတွေကိုလှုပ်ထားခဲ့ကြပြီးသားပါမဲ့ဤဆိုရင်နှစ်နှစ်ကျော်အတွင်းမှာသူ့ရဲ့သားငယ်ကိုရှင်ပြုခါနီးတစ်ချိန်သာမြင်တွေ့ခွင့်ရခဲ့ပါတယ
်အမိရှင်တယောက်အနေနဲ့ပထမအဦးဆုံးဘဝမှာကိုသားလေးကိုရင်းစားဝတ်တဲ့အချိန် ရှင်ပြူတဲ့အချိန်မိချင်းလဲဆိုတဲ့စိတ်နဲ့ကြံထရပါတော့အဲရှင်ပြူတဲ့အဲသာပါရွှေမျိုးတဲကအကူအမတရားလဲအမရောက်လာခဲ့ရသူတို့ရှင်ပြူပွဲပြတ်သွားမှာဆိုလို့မလာပါနဲ့ဆိုပြီးအမပါခဲ့တယ်ပေါ့နော်အဲ့လုံးဝရုပ်ကျုပ်ပြပဲအမဒီညှော်လင်းချက်ကြီးတစ်ခုနဲ့အဝေးကနေအစစ်စေးပေါင်းဂိတ်တွေအများကြီးကျော်ဖြတ်ပြီးလာခဲ့ရတာပေါ့နော်စစ်ကောင်စီရဲ့စစ်စေးဂိတ်တွေအများကြီးပေါ့နော
်ဆွေမျိုးတွေကရှင်ပြူပွဲကိုလာခွင့်မပေးပေမဲ့ဖုန်ကြီးကျောင်းရဲ့မနီမဝေးတနေရာမှာစောင့်နေတဲ့မအီစီကိုအတိတယောက်ကသူ့သားလေးကိုခေါ်လာပေးခဲ့ပါတယ်အမေတစ်ခုသားတစ်ခုဘဝမှာသားအမိနှစ်ယောက်နှစ်နှစ်တာကာလအတွင်း45မိနစ်လောက်လေးပဲအတူရှိခွင့်ရခဲ့တာပါမက်ကီဒီကိုကြည့်ပြန်တော့လဲသူ့ရဲ့ဆယ်လအရွယ်သမီးလေးကိုအမျိုးရိစီကိုထားခဲ့ရသူဖြစ်ပါတယ်သူ့သမီးလေးကိုဘယ်တော့ပြန်တွေ့ရမလဲဆိုတာလဲသူမမသိနိုင်ပါဘူးအ
ပြန်ခေါ်မယ်လို့တော့တိတ်ကြောမဖြစ်နိုင်ပြန်ခေါ်ဖို့ရတော့တိတ်ကြောမဖြစ်နိုင်ဘာလို့လို့ဆိုတော့ကျွန်တော်ကတခေါက်သွားပြီဆိုရင်ဒီလိုခီးသွားလာဖို့ဆိုတာဟောတိတ်တော့မဖြစ်နိုင်ဘူးနော်ကျွန်တော်တို့နာမည်ကလည်းစကားစားစီမှာအလုံးနဲ့အနေကြီးရှိထားတဲ့ဆိုတော့ဒီတိတ်တော့ခီးသွားလာလို့ကတော့ကျွန်တော်တို့တော်တော်တိတ်တော့မကောင်းဘူးပေါ့အဲ့လိုဆိုတော့ထွက်သွားပြီးရင်တော့အာတော်လိုက်ပြီးမှပဲကျန်လာဖြစ်မှာပေါ့ဟုတ်
အဲ့ဒီရက်တွေကလည်းမကေတီစီကိုညံ့ညံ့ရောက်မလာနိုင်သေးပါဘူးငင်းချမ်းတဲ့အနာဂတ်အတွက်တော့သူမရဲ့အိမ်မက်တွေမှတ်နေဆဲပ
ါနောက်ဆုံးဖြစ်ချင်တာပါလေလို့မိရင်ကျွန်တော်တို့တော်လိုက်ရဲမှအတူတူစုံခဲ့တဲ့ကျွန်တော်တို့လည်းများလက်ရောက်ရဲတမီးလေးရဲအေးအေးချမ်းချမ်းလေးနဲ့ဟောဘယ်လိုပြောမလဲတားစုဘဝလေးပြန်ပြီးတော့ခွဲတင်တော့ပေါ့နော်ဒီလိုမျိုးကြီးတယောက်တစ်မိညာစီနဲ့မမီပြန်တော့မိသားစုလေးတော်ရှိရှိနဲ့လူအခွင့်အရေးထိဝါတဲ့နိုင်ငံမှာဆက်ပြီးတော့အသက်ရှင်ခြင်းလေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်တတ်မယ်လို့ဒို့အတန်ဖွဲ့သားတွေကပြောနေပါတယ်။ဒို့အတန်ပတ်စင်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအသူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါခင်ဗျာ။ View American တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာအာရှနိုင်ငံရေးလေယာစိုက်ပျိုးရေးနဲ့ဥရုယာဒီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားဖို့ရှိပါတယ်။ခုဆက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ပြပေးပါဦးမယ်။ဗမာသားမကပဲတခြားတိုင်းရင်းသားလူမျိုးတွေမှာလည်းလူမျိုးကြီးဝါဒရှိတယ်လို့ပအိုဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကဆိုပါတယ်။ဥတမောင်တန်မင်းမြန်ထားတဲ့လူမျိုးကြီးဝါဒရဲ့နိုင်ငံရေးအဓိပ္ပာယ်ဒုတိယပိုင်းကိုဆက်လက်နားဆင်ကြည့်ရှုနိုင်ကြပါပြီခင်ဗျာ။
မျိုးကြီးဝါဒမှာဆက်အာနာရှင်စနစ်ကတမိုင်းတစ်ချောင်းသုံးချခဲ့တဲ့ဝါဒဖြစ်တယ်လို့အိုမျိုးသားဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပထမပိုင်းမှာဆွေးနွေးတောင်းခဲ့ပါတယ်။ဒီပတ်ဒုတိယပိုင်းမှာတော့ကျွန်တော်ကအခုလိုဆက်လက်မြင်းမြန်းနေပါတယ်။တို့ဒီဖွဲ့စည်းပုံမှာကြည့်လိုက်မယ်ဆိုလို့ရှိရင်ပေါ့နော်ခုနဆရာပြောတယ်လို့ပေါ့ပမာရီအများစုပုံစိုးနိုင်အောင်အထက်တော်တော်ဖွဲ့စည်းပုံကလူမျိုးရေးဖွဲ့စည်းပုံဖြစ်နေတယ်လို့ပြပြတတ်တာရှင်းပြထားလို့တိုင်းရင်းသားတွေကဆွဆွဲကြတာကိုလည်းကျွန်တော်ကြားပါတယ်ဆိုတော့ဒါပြင်ကျွန်တော်တို့မှာပြည်နယ်ဝန်ကြီးချုပ်ခန့်နေကိစ္စဒီတပရာခန့်နေကိစ္စနဲ့ပတ်သက်ပြီးတော့ဟောဆရာတမိုင်းကြောင်းလေးများသိလို့ရှိရင်ပြောပြပေးပါဦ
းကျွန်တော်နားလေသလောက်ကတော့အထက်လွတ်တော်နဲ့အောက်လွတ်တော်ပေါ့ဆိုတာအာဏာသူဖြစ်ဖို့ဖြစ်ရမှာဖြစ်ပါအခုကျွန်တော်တကယ်တော့ကျွန်တော်တို့ကဒီတိုင်းသားများလိုလာတဲ့အမျိုးသားတန်းတူရေးကိုအထက်လွှတ်တော်မှာဒါအခြေခံပြီးတော့ဒါကိုဖွဲ့စည်းခြင်းနဲ့ဖြစ်ချင်းလူဦးရေကတော့အောက်လွှတ်တော်ကလူဦးရေကတော့ဒါကတော့ကျွန်တော်တို့အကုန်လုံးလိုက်ပြီးတန်းတူရေးလိုက်လို့လို့မရသို့တော်နိုင်ငံရေးရတန်းတူမှုတော့အထက်လွှတ်တော်မှာထားခြင်းတာဖြစ်တယ်ဒါတကယ်လက်တွေ့ကြတော့2008ဖွဲ့စည်းပုံအခြေခံဥပဒေမှာအဲ့လွှတ်တော်နှစ်ရလုံးပေါင်းပြီးတော့ပြည်တော်စုလွှတ်တော်ဆိုမျိုးမဲခွဲကြတာဖြစ်ပါ အဲ့ဒါကဖယ်ရယ်မှုရဲ့စံချိန်စံညွန်းတွေနဲ့ဒါဟာလွဲသွားတာဖြစ်ပါတယ်အဲ့ဒါတခုဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်စိတ်မကောင်းစွာနဲ့တင်ပြရမယ်ဆိုရင်တော့ဒီမြို့သားဒီမိုစီအဖွဲ့ချုပ်က1993မြို့သားညီလာခံမှာတင်သွင်းခဲ့တဲ့မှုရှိပါတယ်အဲ့ဒါဘာလဲဆိုတော့မြို့သားဒီမိုစီအဖွဲ့ချုပ်ရဲ့တင်သွင်းချက်ကတော့ဘာလဲဆိုလို့ရှိရင်ပြည်နယ်လွှတ်တော်ကနေပြီးတော့ပြည်နယ်ဝန်ကြီးချုပ်ကိုရွေးရအပြင်းနဲ့လွတ်တော်အပြင်းနဲ့ဝင်ရုပ်ရွေးပြီးရွေးလိုက်တာကိုတမရကခိုင်လုံသောအကြောင်းပြချက်မရှိဘူးဆိုရင်မငင်းပေရခန့်အပ်ပေးရမယ်ဆိုတဲ့အချက်ကိုအမျိုးသားဒီမိုကရေစီဘွဲ့ချုပ်က1993အမျိုးသားညီလာခံမှာတင်သွင်းခဲ့တာဖြစ်ပါဒါပေမဲ့လို့အမျိုးသားဒီမိုကရေစီဘွဲ့ချုပ်အာဏာရတဲ့အခါကျတော့မိမိရဲ့မူကိုကင်တွယ်ကျင့်သုံးခြင်းမပြုဘဲနဲ့အဲ2008ရဲ့မူကိုပဲကင်ပြီးတော့ဒီတမရကနေပြီးတော့ပဲဒီဝန်ကြီးပြည်နယ်ဝန်ကြီးချုပ်ကိုခန့်အပ်ခဲ့တာဖြစ်ပါဒါဟာတနည်းအားဖြင့်ပြောရင်ဗမာမဟုတ်တော့အခြားတိုင်းသားလူမျိုးများအကြမှာဒီပေါ်မှာအမြန်စိတ်မကောင်းဖြစ်ခဲ့ရတယ်အဲ့ဒီချက်ဖြစ်ပါဘာလဲဆိုရင်ဒီတကယ်တော့မြို့သားဒီမိုစီအဖွဲ့ချုပ်က2008ဖွဲ့စည်းပုံတရားဟာတွေကိုလှုပ်ချင်လဲရတယ်မလှုပ်ချင်လဲရတယ်မိမိရဲ့မူကိုပြန်လဲကင်တွယ်ပြီးတော့တိုင်းသားတွေပေါ်မှာစာနာမှုသဘောထားမိမိကိုယ်တိုင်လုံနိုင်တယ်ဆိုတာကိုပြပြီးခဲ့ရင်တော့ကျွန်တော်ဒီနေ့တိုင်းသားစီလုံးညီညွတ်ရေးမြူသားတင်ကိုစီဖွဲ့ရတဲ့တန်းနာများကြညညရေအမတအကောင်းနေမှာဖြစ်ပါတယ်
ပြည်တခြားဖြစ်မှာဆိုလို့ရှိရင်မရှာပြည်နယ်ဆိုလို့ရှိရင်ရှမ်းဖက်ဒရေးရှင်းစတိတ်ဆိုပြီးတော့ကြိုးဆုံတာတွေ့ရတယ်ကျော်ဖက်ဒရေးရှင်းဆိုတဲ့အတွက်ကြောင့်မို့လို့ဒီကြားရှမ်းပြည်နယ်မှာလည်းတနေတနေချင်းဟာသူ့အတူအုပ်ချုပ်ရေးရှိတယ်ပေါ့နော်ဆိုတော့အဲ့ဒီခေတ်ကနေလွယ်လာပြီးတော့ဒီဘက်ခေတ်ထိမှာလည်းကျွန်တော်တို့ဘာလာတွေ့ရမယ်ဆိုလို့ရှိရင်ဒီရှမ်းပြည်နယ်မှာအုပ်ချုပ်ရေးကိုကံပြတဲ့အခါမှာအထွေထွေအုပ်ချုပ်ရေးဌာနကအဓိကတော်ကြားတယ်။အဲ့ဒီလိုအထွေထွေအုပ်ချုပ်ရေးဌာနအောက်ကဒီဟိုရှမ်းပြည်နယ်အတွက်ဆိုလို့ရှိရင်ရှမ်းပြည်နယ်အတွက်တီးကြဒါ civil service လို့ပြောတဲ့ပြည်သူ့ဝန်ထမ်းစနစ်ပတ်သက်နော်။ဒါကျွန်တော်တို့လုံဆောင်လာတာမျိုးပဲတွေ့ရတယ်ပေါ့နော်။လက်ရှိဒီအထွေထွေအုပ်ချုပ်ရေးဌာနရဲ့ဖွဲ့စည်းထားပုံကရောဗမာလူမျိုးကြီးဝါဒနဲ့ဆက်ဆံနေတယ်လို့ပြောလို့ရနိုင်တယ်မှာ။ဆရာဘလုံးချမလေး
ဟုတ်ကဲ့ဒီ Federation States နေနဲ့ဒါကျွန်တော်1920မှာဒါအင်္ဂလိပ်ကဖွဲ့စည်းပေးခဲ့တာအဲ့တော့အဲ့ဒီကာလမှာတော့ဒါဒီရဲ့အင်္ဂလိပ်ရဲ့နှောင်းမှုနဲ့အညီဖြစ်ပြီးတော့အခုစစ်အာဏာသိမ်းတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ရှမ်းပြည်မှာမဟုတ်ပါဘူးကျွန်တော်တိုင်းပြည်တစ်ပြည်လုံးမှာဌာနဆိုင်ရာအသီးသီးမှာစစ်တပ်ကလူတွေကိုပဲလွှဲပြောင်းခန့်ထားပြီးတော့စစ်အာဏာရှင်စနစ်ကိုထူထောင်ခဲ့တာကိုတော့ကျွန်တော်တို့အားလုံးဒါတွေ့ကြရမှာဖြစ်ပါဒါကြောင့်ကျွန်တော်ဒီနေရာမှာဗမာလူမျိုးကြီးဝါဒလို့ပြောရမှာထက်ကိုအဲ့ဒီဗမာလူမျိုးကြီးဝါဒဗမာတွေကမြင့်မြတ်တယ်အခြားသူတို့နဲ့မတူဘူးဒါဗမာရဲ့အမျိုးသားဗမာအမျိုးသားကြီးအစိုးရဝါဒဗမာလူမျိုးကြီးဝါဒကိုထိုးတင်ပြီးတော့အဲ့ဒီအောက်မှာဆရာနာရှင်စနစ်ကိုထူထောင်နေတာလို့ပဲကျွန်တော်တို့ပြောချင်ပါတယ်ဒါကြောင့်ကျွန်တော်ဒီနေ့ကျွန်တော်တိုင်းပြည်ရဲ့အဓိကပြဿနာဟာဗမာလူမျိုးကြီးဝါဒဟာကျွန်တော်ဒီတိုင်းပြည်ရဲ့အဓိကပြဿနာမဟုတ်ပါဘူးအဓိကပြဿနာဆရာနာရှင်စနစ်ဖြစ်ပါ
ဟုတ်ကဲ့ဟိုတော့ဆုံးမေးခွန်းလေးမေးချင်ပါတယ်ကျွန်တော်မြန်မာနိုင်ငံရဲ့အနာဂတ်ကိုဖွဲ့စည်းတဲ့အခါမှာကျွန်တော်တို့ Federal Democracy နိုင်ငံထူထောင်ကြမယ်ဆိုပြီးတော့ဒါနိုင်ငံရေးအရေးအစုတော်တော်များသဘောတူထားကြပြီဖြစ်ပါတယ်ဆိုလို့ရှိရင်ဒီစောစောဥက္ကုမြင်ထွန်ပြောသွားတဲ့တမိုင်းမှာလည်းပေါ့နော်ကျွန်တော်တို့အနာမသိဉေမှာဆိုလို့ရှိရင်ရှမ်းမှုဆိုပြီးသိကြတယ်အဲ့ဒါအရှိပြင်းနေဘူးပါနော်ဒီလိုပြင်ပြလာတာရှိတယ်နောက်ပြီးတော့နောက်ပိုင်းငင်းချင်းဆွေးနွေးပွဲမှာလည်းဒါဆက်တက်ပြင်းနေမှုဆိုပြီးတော့လည်းအရှုပ်ပြုလာတဲ့အတန်တွေလည်းကျွန်တော်ကြားအောင်ပြပါတယ်ဆိုတော့အနာဂတ်ဖက်ဒရယ်နိုင်ငံကိုဖွဲ့စည်းတဲ့အခါမှာဖက်ဒရယ် unit တွေတော့ဒီလိုနဲ့ဖွဲ့စည်းမယ်ဆိုလို့ရှိရင်ဘာတွေဆွေးနွေးစရာဖြစ်လာနိုင်မယ်လို့ဥက္ကုမြင့်ထောထင်ပါတယ်ဥမာအဖြစ်ဆိုရင်ရှမ်းပြည်နယ်မှာကကျွန်တော်တို့ဒါပအိုးဆိုလို့ရှိရင်လူမျိုးတစ်မျိုးနေတဲ့ကြားရှိတယ်ရှမ်းပြည်နယ်ဒါအောင်ပါရှာနေမှာပဲခြားတော့လူမျိုးတွေပါရှိတယ်ဆိုတဲ့ခါကြတော့အနာဂတ်ဖက်ဒရယ်စနစ်မှာဘလူနီးနဲ့เนาะဖွဲ့စည်းကြမယ်ဆိုလို့ဆွေးနွေးကြတဲ့အခါမှာဘာအကြောင်းအရာတွေကဆွေးနွေးစရာဖြစ်လာမယ်လို့ဥက္ကုမြင့်ဆိုချင်ပါလေခင်ဗျာ
ဟုတ်ကဲ့အခုကျုပ်ဆရာမေးတဲ့မေးခွန်းကတော့ကျွန်တော်တို့ဖြေဖို့အကောင်းဆုံးအချိန်ဆွေးနွေးဖို့အကောင်းဆုံးအချိန်ကတော့ကျွန်တော်ဆရာနာရှင်စနစ်ကိုဖြုတ်ချပြီးတော့ကျွန်တော်တို့အကြာမှာနိုင်ငံရေးဆွေးနွေးကြတဲ့ကာလမှာတော့ဒီမေကွန်ကကိုပြီးတင့်တော်တယ်ကျွန်တော်တို့လည်းအဲ့ဒါကိုဆွေးနွေးကြမှာဖြစ်ပါတယ်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ကတော့ဒီအခြေခံမှာကျွန်တော်နားလည်တာကတော့ ဖယ်ရယ်ပြည်တော်စုကိုထူထောင်တဲ့အခါမှာအဓိကအကြဆုံးချက်ကတော့ကိုစားပြုမှုနဲ့အာဏာခွဲမှုကအဓိကကြတာ။ကျွန်တော်နာမည်တွေဘယ်နှခုတက်တက်ပြည်နယ်တွေဘယ်နှခုတက်တက်ကိုစားပြုမှုမရှိဘူးအာဏာခွဲမှုကမကောင်းဆိုရင်ဒါကျွန်တော်တို့ထူထောင်ခြင်းနဲ့ဖယ်ရယ်ပြည်တော်စုကိုကျွန်တော်ရအောင်မှာမဟုတ်ပါဘူး။အဲ့ကျွန်တော်တို့ကကိုစားပြုနဲ့အာဏာခွဲမှုကအဓိကကြပါဒါတခုဖြစ်ပါတယ်နောက်တခုအဲ့ဒါကိုကျွန်တော်တို့ဆက်အာဏာရှင်စနစ်ကိုကျွန်တော်တို့အတူတူကဖြုတ်ချပြီးတဲ့အချိန်မှာကျွန်တော်တို့ဒါတွေကိုကျွန်တော်ညီနောင်တွေကြားမှာမိသားစုတွေကြားမှာကျွန်တော်တို့ပုံမှန်တွေဆွေးနွေးကြမှာဖြစ်ပါတယ်နောက်တခုကတော့ဆရာခုနဒီပြောတဲ့တဲမှာကျွန်တော်တို့ဒီရှမ်းမူလို့ခေါ်တဲ့ရှစ်ပြည်နယ်မျိုးပေါ့နော်ဒါကအရင်ကာလတုန်းကပြောခဲ့ကြပြီမယ်လို့ကျွန်တော်တို့ဒါလူမျိုးကြီးရှစ်မျိုးဆိုတဲ့အခြေခံအနေပြောခဲ့ကြတဲ့အပေါ်မှာဒါရှစ်ပြည်နယ်မူနဲ့ဒါဗမာပြည်နယ်ဖွဲ့စည်းကိုတွဲပြောခဲ့ကြတာဖြစ်ပါတယ်ဒီနေ့မှာတော့ကျွန်တော်ရှစ်ပြည်နယ်မူဆိုတာကိုကျွန်တော်တို့လက်တွေ့ချင်းနဲ့မကိုက်ညီတော့ဘူးအထူးသဖြင့်ကျွန်တော်တို့ဒီလက်မခံပါဘူးကျွန်တော်တို့ပို့အိုးတို့တအန်းတို့စသဖြင့်ပေါ့နော်ဟောဒီဝါတို့အစရှိတဲ့ကျွန်တော်နေကကျွန်တော်တို့ပြည်နယ်တစ်တွေကျွန်တော်လိုလာတာဖြစ်တယ်ဝါကလည်းဝါပြည်နယ်ကိုအတိမတ်ပြုဖို့ပြောနေတယ်အဲကျွန်တော်တို့တန်းကလည်းပဲတန်းပြည်နယ်တစ်ပေါ်ထွန်းကြီးလုံနေတယ်ကျွန်တော်ပိုးကလည်းပိုးပြည်နယ်တစ်ပေါ်ထွန်းကြီးလုံနေတာဖြစ်တယ်အဲ့တော့ဒီရှစ်ပြည်နယ်မူပါလက်တွေ့အခြေအနေမကန့်ညီတော့ဘူးဒါတစ်ချက်ကျွန်တော်တို့တင်ပြချင်ပါနောက်တစ်ခုကပါလဲဆိုလို့ရှိရင်ဗမာလူမျိုးကြီးဝါရကိုကျွန်တော်တို့ပြောကြတဲ့အခါကျတော့တကယ်တော့ဗမာတွေမှသာလျင်လူမျိုးကြီးဝါရကိုကျင့်သုံးတာမဟုတ်ပါဘူးမိမိလူမျိုးဟာတခြားသောလူမျိုးတွေနဲ့တာလွန်နဲ့မြင့်မြတ်တဲ့ဟိုအစင်တမ်းမတူဘူးဆိုတဲ့ဟာမျိုးကိုအချို့တော့ကျွန်တော်တို့လူမျိုးခေါင်းဆောင်တွေကလည်းကြည့်သုံးကြတာတွေရှိပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့ဗမာလူမျိုးကြီးဝါရကိုကျွန်တော်တို့ဆန့်ကျင်သလိုပဲကျွန်တော်တို့မဟာလူမျိုးကြီးဝါရကိုလည်းကျွန်တော်ဆန့်ကျင်ပါတယ်။ဒါကိုလည်းကျွန်တော်တိုက်ဖြတ်မှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနာဂတ်မှာကျွန်တော်ထူထောင်မဲ့ favorite ပြည်တော်စုမှာအဲ့ဒီဗမာလူမျိုးကြီးဝါရမဟာလူမျိုးကြီးဝါရဆိုတဲ့ဟာတွေလည်းမလိုအပ်တော့တယ်လို့ကျွန်တော် narrow minded nationalism ကျင်းမြောင်းတဲ့အမျိုးသားရေးဝါဒလည်းမလိုအပ်တော့ပါဘူးဒီနှစ်ခုစလုံးကိုဒီမဟာလူမျိုးကြီးဝါဒနဲ့ကျင်းမြောင်းသောအမျိုးသားဝါဒနှစ်ခုစလုံးကတော့ကျွန်တော်တို့ fairness စနစ်တွေ fairness မှုနဲ့မကန့်ညီတဲ့အတွက်ဒါတွေလည်းကျွန်တော်တို့ဆန့်ကျင်တိုက်ဖြတ်မှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အနာဂတ်မှာထူထောင်မှာ fairness ပြည်တော်စုထူထောင်မှာဖြစ်တယ်အဲ့ဒါမှဒီဒေသခံလူထုတွေရဲ့ပြည်သူတွေရဲ့သဘောထားသိတာလေးအဓိကကြပါအဲ့တော့ကျွန်တော်ခုနလို unit တွေ fairness unit တွေကို6 unit ထားမလား17 unit ထားမလား unit 20ထားမလားအဲ့ဒါကတော့ကျွန်တော်ပြည်သူလူထုကပဲတက်ဆိုင်ရတက်ဆိုင်ရပြည်သူလူထုကပဲစုံပြမယ်ကိစ္စဖြစ်ပါတယ်ပြည်သူလူထုရဲ့အစုံပြကိုတော့ကျွန်တော်အားလုံးကလေးစားလိုက်နာပြရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးခွင်မြင့်သူခင်ဗျာ
ဟုတ်ကဲ့ခင်ဗျာအတူကျေးဇူးတင်ပါတယ်ဆရာဦးတန်းပေါ့တာနဲ့ video ရေအထူးပဲကျေးဇူးတင်ပါတယ
်ဒီလိုကြီးဝါလာနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားလူကတော့ဟိုမြို့သားဖက်ဒရယ်ကောင်စီကပုဂ္ဂလာဦးခွန်မြင့်ထွန်းဖြစ်ပါတယ်ကျွန်တော်ပေါ်တော့
ဥတ္တမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ View American အတန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။ပကြခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနာရီဝက်အစီအစဉ်မှာလည်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ခင်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဒ တရာရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အာရှနိုင်ငံရေးလေယာစိုက်ပျိုးရေးသတင်းနဲ့ဥတုရသည်နဲ့အနာဂတ်ကဘာစတဲ့အပတ်စဉ်အစီအစဉ်တွေကိုဆက်ပြီးတော့တင်ပြပေးသွားမှာပါပထမဦးဆုံးတော့အာရှနိုင်ငံရေးအစီအစဉ်နဲ့စပါမယ်ခင်ဗျာအာဆီယံအနေနဲ့မြမအရေးဖြေရှင်းနိုင်ခြင်းမရှိရင်အရှိတီမောအနေနဲ့အဖွဲ့ဝင်အဖြစ်ပါဝင်မှာမဟုတ်သေးဘူးလို့ဝန်ကြီးချုပ်ဇနနာဂုစမာရောကပြောကြားလိုက်ပါတယ်ထိုင်းနိုင်ငံမှာဖွဲ့ထိုင်းပါတီဥဆောင်တဲ့တပ်ပေါင်းစုကအစိုးရဖွဲ့ဖို့ကြိုးပမ်းနေပါတယ်ကမ္ဘောဒီးယားမှာတော့အနားယူရမယ့်ဝန်ကြီးချုပ်ဟွန်ဆန်အစိုးရဟောင်းနဲ့သူ့ရဲ့သားဖြစ်သူတူသူ့ရဲ့သားဖြစ်သူဥဆောင်တဲ့အစိုးရအသစ်တို့တွေ့ဆုံခဲ့ကြပါတယ်ဒီလိုအကြောင်းအရာတွေကိုကိုစောမိုးကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဒီယဝန်ကြီးချုပ်နရင်ဒရာမိုဒီဟာအမေရိကန်ပြည်ထောင်စုကိုဇွန်လ22ရက်နေ့ကနေ24ရက်နေ့ထိတရားဝင်တွားရောက်ပြီးအမေရိကန်သမ္မတဂျိုးဘိုက်ဒင်နဲ့တွေ့ဆုံခဲ့ပါတယ်။22ရက်နေ့သမ္မတဘိုက်ဒင်နဲ့ဝန်ကြီးချုပ်မိုဒီတို့တွေ့ဆုံပြီးဦးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတဘိုက်ဒင်က
The Prime Minister and I had a good discussion about democratic values.
ဝန်ကြီးချုပ်မိုဒီနဲ့ကျွန်တော်တို့ဒီမိုကရေစီတန်ဖိုးတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။တူနဲ့တူလေးလေးစားစားပုံပွင့်လင်းလင်းဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနဲ့အမေရိကန်ဆက်ဆံရေးဟာအမေရိကန်နဲ့တရုတ်ဆက်ဆံရေးနဲ့မတူပါဘူး။အမေရိကန်နဲ့အိန္ဒိယဆက်ဆံရေးမှာတူနဲ့တူအပြန်အလှန်လေးစားမှုရှိပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်နဲ့အိန္ဒိယဟာဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အတွက်ပါ။ပြည်သူလူထုမတူကွဲပြားမှုပွင့်လင်းတဲ့ယဉ်ကျေးမှုပြီးခံမှုအပြန်အလှန်ဆွေးနွေးမှုစတဲ့ဒီမိုကရေစီဇယိုက်လက္ခဏာတွေတူညီတဲ့အတွက်ကြောင့်ဖြစ်ပါတယ်။
အိန္ဒိယဝန်ကြီးချုပ်မိုဒီကလည်းအမေရိကန်လွှတ်တော်မှစကားပြောကြားခြင်းအမေရိကန်နဲ့အိန္ဒိယဟာပူးပေါင်းနဲ့ဆိုင်တဲ့မဟာမိတ်ဆက်ဆံရေးအတွက်တန်တိတ်တာပြုထားကြောင်းနဲ့အမေရိကန်ဟာအိန္ဒိယရဲ့ကာကွယ်ရေးဆိုင်ရာအရေးပါတဲ့မဟာမိတ်ဖြစ်လာတယ်လို့လည်းပြောဆိုခဲ့ပါတယ
် At the turn of century now
ရာစုနှစ်အသစ်တစ်ခုကိုရောက်လာတဲ့အခါအမေရိကန်ပြည်ထောင်စုဟာကျွန်တော်တို့အတွက်အလွန်အရေးပါတဲ့ကာကွယ်ရေးဆိုင်ရာတွဲဘက်မဟာမိတ်ဖြစ်လာပါတယ်
တရုတ်နဲ့နယ်နိမိတ်ပြဿနာဖြစ်နေပြီးကိုင်ဆိုင်မှုတွေရှိနေတဲ့အိန္ဒိယဟာသူ့ရဲ့ကာကွယ်ရေးဆိုင်ရာကြောတောက်နောက်ခံအဖြစ်ရုရှားကိုနှစ်ပေါင်းများစွာမှီခိုနေခဲ့ရတာဖြစ်ပါတယ်။ဂျက်တိုက်လေယာဉ်နဲ့အပါအဝင်အိန္ဒိယစစ်တပ်ရဲ့စစ်လက်နက်ပစ္စည်းတွေဟာရုရှားလုံနဲ့ရုရှားနည်းပညာအခြေခံတွေဖြစ်ပါတယ်။ရုရှားယူကရိန်းစစ်ပွဲမှာလည်းအိန္ဒိယဟာဂျားနေရပ်တည်ခဲ့ပြီးကုလသမဂ္ဂမှမဲမပေးဘဲနေခဲ့ပါတယ်။ဒါအပြင်ယူကရိန်းကူညီရေးတပ်ပေါင်းစုမှပါဝင်ဖို့ကိုလည်းညှဉ်းဆန်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာအိန္ဒိယဘက်ကကြောင်းလဲမှုအနှဲငယ်တွေ့လာရတယ်လို့အကြက်ခတ်တွေကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တယ်လို့တရုတ်ရဲ့ချင်းကြောင်းမှုတွေရှိနေတဲ့ Indo-Pacific ဒေသလုံခြုံရေးကိစ္စမှာအမေရိကန်၊ဂျပန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပုံမနီးကပ်စွာဆက်ဆံလာခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမေရိကန်ခီးစဉ်အတွင်းဉာဏ်ရည်သူနည်းပညာလျှက်ကူးပစ္စည်းထုတ်လုပ်ရေးအပါအဝင်စီးပွားရေးနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုအများအပြားသဘောတူခဲ့ပါတယ်။အဲ့ဒီအချက်ကထူးခြားတာကတော့အမေရိကန်နဲ့အိန္ဒိယအာကာသဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွက်သဘောတူလိုက်တဲ့အချက်ဖြစ်ပါတယ်။နှစ်နိုင်ငံနည်းပညာနဲ့အင်ဂျင်နီယာပညာရပ်တွေမှာပူးပေါင်းဆောင်ရွက်မှုကုသရောင်းဝယ်မှုတွေအပါအဝင်2024ခုနှစ်မှာအမေရိကန်နဲ့အိန္ဒိယပူးတွဲပြီးနိုင်ငံတကာအာကာသစခန်းကိုတွားရောက်မဲ့အစီအစဉ်လဲပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်နဲ့အာကာသဆိုင်ရာကိစ္စတွေကိုကြားဆိုင်ခဲ့ပြီး2011ခုနှစ်မှာတရုတ်နိုင်ငံကိုနိုင်ငံတကာအာကာသစခန်းကိုအသုံးပြုခွင့်ပိတ်ပင်ခဲ့ပါတယ်။တရုတ်ကလည်းတီးခြားတစ်ခုထပ်မံတည်ဆောက်ခဲ့ပါတယ်။ဒါ့အပြင်အိန္ဒိယဝန်ကြီးချုပ်မိုဒီခီးစဉ်အတွင်းသဘောတူခဲ့တဲ့နောက်တစ်ချက်ကတော့အမေရိကန် GE ကုမ္ပဏီနဲ့အိန္ဒိယကုမ္ပဏီတို့ပူးတွဲပြီးအိန္ဒိယလေယာဉ်တွေအတွက် jet engine တွေထုတ်လုပ်သွားမှာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်လုပ် M29B တိုက်ခိုက်ရေး drone လေယာဉ်တွေကိုလည်းအိန္ဒိယကဝယ်ယူမှာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်ဟာအရေးပါတဲ့ခီးစဉ်ဖြစ်ပါတယ်။တရုတ်ရဲ့ချင်းချောက်မှုတွေရှိနေတဲ့အာရှဒေသအတွင်းအိန္ဒိယဟာအမေရိကန်၊ဂျပန်နဲ့အနောက်တိုင်းနိုင်ငံတွေအတွက်မဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံဖြစ်လာပါတယ်။ကာကွယ်ရေးအရာရုရှားကိုမိခိုအားထားနေရတာရှော့ချနိုင်မှုအတွက်အိန္ဒိယကိုအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကစစ်လက်နက်ပစ္စည်းတွေရောင်းချပေးသွားဖို့ရှိပါတယ်။လွန်ခဲ့တဲ့2022ခုနှစ်ဥရောပသမဂ္ဂအကြီးအကဲအစလာဗော်ဒါလီယွန်အိန္ဒိယကိုတွားရောက်ခဲ့ပြီးဥရောပထုတ်စစ်လက်နက်ပစ္စည်းတွေအိန္ဒိယကိုပုံမိုရောင်းချပေးဖို့ကြေညာပြုခဲ့ပါတယ်။ ဒါအပြင်မလာတဲ့တုန်းကလည်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအိန္ဒိယကိုသွားရောက်ခဲ့ပြီးဂျပန်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်ရေးမှာဒေါ်လာဘီလီယံ60ရင်းနှီးမြှုပ်နှံမှုကတိပြုထားပါတယ်။အိန္ဒိယနဲ့အမေရိကန်မဟာမိတ်ဆက်ဆံရေးတိုးတက်လာပေမဲ့လက်ရှိဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်မိုဒီအပေါ်လူ့အခွင့်အရေးအရဝေဖန်မှုတွေနဲ့စိုးရိမ်မှုတွေရှိပါတယ်။သူလက်ထက်မှာနိုင်ငံရေးဘာသာရေးနဲ့သတင်းလွတ်လပ်ခွင့်တွေတာဆင်းလာတယ်လို့ဝေဖန်မှုတွေရှိပါတယ်။ဒီကိစ္စကိုမေးမြန်းဆွေးနွေးဖို့သမ္မတဘိုင်ဒန်ကိုလွှတ်တော်အမတ်80ကျော်ကလက်မှတ်ထိုးတောင်းဆိုခဲ့သလိုသမ္မတဟောင်းအိုဘားမားကလည်းဆွေးနွေးသင့်တယ်လို့ CNN နဲ့မေးမြန်းကမ်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာအကျိုးအမြတ်တွေရှိနေတဲ့အတွက်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်သင့်တယ်လို့သမ္မတဟောင်းအိုဘားမားကပြောဆိုခဲ့ပါတယ်။ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဝန်ကြီးချုပ်မော်ဒီကမဟုတ်မမှန်ကြောင်းတမရဘိုင်ဒန်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာညှင်းဆုပ်ခဲ့ပြီးလူ့အခွင့်အရေးနဲ့ဖွဲ့စည်းပုံစည်းမျဉ်းကိုလေးစားလိုက်တာပါကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ23ရက်နေ့မှာတမရဘိုင်ဒန်နဲ့ဝန်ကြီးချုပ်မော်ဒီတို့အိမ်ပြူရာမှာတက်မှန်တွေ့ဆုံခဲ့ပြီးဒီတွေ့ဆုံပွဲမှာတော့ဉာဏ်ရည်ထူး AI ကိစ္စတွေနဲ့ဤပညာကိစ္စတွေပါဝင်ခဲ့ပါတယ်။ Apple နဲ့ Google ကုမ္ပဏီကအမှုဆောင်အရာရှိချုပ်တွေလည်းတက်ရောက်ခဲ့ပါတယ်။ဒီဝန်ကြီးချုပ်မော်ဒီရဲ့ခရီးစဉ်အပြီး2023ခုနှစ်နဲ့2024ခုနှစ်တွေအတွင်းအိန္ဒိယအမေရိကန်ပူးပေါင်းဆောင်ရွက်မှုပုံမမြင့်တက်လာနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာပြန်ကြားလိုက်ရပါတယ
်။ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ပြီးခဲ့တဲ့ဇွန်လအတွင်းမှာအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ခရီးစဉ်အကြောင်းကိုစုံမှုကျော်ကအာရှနိုင်ငံရဲ့အစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီအမေရိကန်အတန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့လေယာစိုက်ပျိုးရေးသတင်းတွေကိုကြည့်ကြရအောင်ပါ။ပြည်တွင်းမှာစားအုံးစီဈေးကစံချင်းတင်တက်နေတာမှာတရားဝင်ထုတ်ပြန်သတ်မှတ်ဈေးတဲ့သုံးဆတပိတ်တာကိုကျပ်1000ကျော်တဲ့အထိဖြစ်နေပါတယ်။အသစ်ထုတ်ဝေလိုက်တဲ့2000နံခရဲကြောင့်ငွေဈေးမတည်ငြိမ်မှုတွေဖြစ်ပြီးအခြေခံစားတောက်ကုန်ဈေးနှုန်းတွေဇက်တိုက်မြင့်တက်နေပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တိနံနေဈေးအတက်အကျပါတွေဖြစ်သွားခဲ့ပါတယ်။လေယာစီးပွားရေးသတင်းတွေကိုစုစည်းပြီး Farmer Times Media ကစုစည်းတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါ လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ လေယာဆက်ပြူရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချွန်နဲ့အတူကျမမစ်စဘဲကတင်ဆက်ပေးသွားပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနှင့်စီးပွားရေးကဏ္ဍထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့စောင်းစီစီ12000ကျပ်ထိစံချတင်မြင့်တက်နေတဲ့သတင်းနဲ့ဆက်ကြည့်ပါလေ။ပြည်တွင်းမှာစောင်းစီစီကတပိတ်တာကို12000ကျပ်ထိစံချတင်မြင့်တက်လာတယ်လို့စားသုံးသူတွေကပြောပါလေ။တပိတ်တာ12000ကျပ်ဆိုတာပြင်ပစောင်းစီစီကမှဖြစ်ပေါ်နေတဲ့နှုန်းထားဖြစ်ပြီးစောင်းစီတင်သွင်းသူလောင်ပြန်ပြူးချင်းလုပ်ငန်းကြီးကြပ်ရေးကော်မတီကထုတ်ပြန်ထားတဲ့ရင်းညွှန်းဈေးတပိတ်တာကို4035ကျပ်နှုန်းနဲ့ရှင်းပြင်ပဈေးကမှ8000ကျပ်နီးပါသုံးစားလောက်กว่าဟာနေရဖြစ်ပါတယ်အတက်ထုတ်ဝေလိုက်တဲ့2000တန်ခရဲကြောင့်ငွေဈေးမတည်ငြိမ်မှုတွေဖြစ်ပြီးအခြေခံစားသောက်ကုန်ဈေးနှုန်းတွေဇက်တိုက်မြင့်တက်နေရပါစစ်ကောင်စီကစောင်းစီတင်သွင်းခွင့်ကိုကန့်တတ်ထားတဲ့အတွက်ဈေးကွက်ထဲစောင်းစီပြက်လက်မှုတွေနဲ့ပါကြုံတွေ့နေရတယ်လို့ကုန်တယ်တွေကပြောပါတယ်အခုအောက်ကလာစကိုင်းနေပေါက်စည်းဒီအရာအစောင်းစီတပိတ်တာကိုရန်ကုန်မှာ10000ကျပ်မန္တလေးမှာ15000ကျပ်မကွေးမှာ15000ကျပ်တောင်ကုန်မှာ12000ကျပ်ပြည်မြို့မှာ11000ကျပ်လာရှိုးမှာ11000ကျပ်အတီးတီးပေါက်စည်းရှိနေပါတယ်စောင်းစီဈေးနှုန်းဟာပြီးခဲ့တဲ့2020ခုနှစ် NLD အစိုးရလက်ထက်မှာတပိတ်တာကို1800ကနေ2500ကျပ်သာပေါက်စည်းရှိခဲ့ပြီးစစ်တပ်ကအာဏာသိမ်းယူခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကစလို့စားအုံးစီစီးတွေဇက်တိုက်မြင့်တက်လာတာဖြစ်ပါတယ
်မြောက်တီနယ်စပ်ကနေထိုင်းနိုင်ငံကိုပြန်တင်ပို့မှုရပ်တန့်နေပါတယ်မြန်မာထိုင်းနယ်စပ်ကံသွေးရေးလမ်းမကြီးဖြစ်တဲ့မြောက်တီကိုရိတ်လမ်းမကြီးနေရာတချို့မှာပြီးခဲ့တဲ့ရက်ပိုင်းကပြည့်စုံမှုတွေဖြစ်ပေါ်ခဲ့တာကြောင့်ပြောင်းကုန်တဲ့တွေအခက်သွင်းနေတာပါထိုင်းနိုင်ငံအနေနဲ့ပြည်ပပြောင်းတွေကိုတနည်းပတ်လုံးဝင်ယူခြင်းမရှိပဲအကောက်ခွန်ကင်းလုပ်ခွင့်ကာလဖြစ်တဲ့ဖေဖော်ဝါရီလ3ရက်ကနေဩဂုတ်လ31ရက်အတွင်းမှာတာဝင်ယူကြတာပဲဖြစ်ပါတယ်။ဒါကြောင့်ကုန်တယ်တွေဟာတူလောင်ထားတဲ့ပြောင်းတွေကိုအခွန်ကင်းလုပ်ခွင့်နဲ့အခုဩဂုတ်လမကုန်ခင်ထိုင်းနိုင်ငံကိုတင်ပို့နိုင်ဖို့နည်းလမ်းရှာဖွေနေကြတာဖြစ်ပါတယ်။က ကုန်တွယ်မှုလုပ်ငန်းတွေနေဝင်မှုရှိစေဖို့မြန်မာထိုင်းနယ်စပ်တီတီကနေပြောင်းပါဝင်ကုန်စည်တွေကိုတည်ယူခွင့်ပေးမယ်လို့ကုန်တွယ်ရေးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့ပကိုးကြိုက်ထူတထုံမူတာတွေနဲ့ကြိုက်မြော်စိတ်ကင်းတို့မှာကုန်တွယ်ချွတ်တဲဆောက်လာတဲ့ပြောင်းတန့်ချိန်6000လောက်ကိုတရားမဝင်ကုန်စည်တိုက်ဖျက်ရေးကော်မတီကဖမ်းဆီးတည်ယူထားတယ်လို့ပြောင်းလုပ်ငန်းရှင်တို့ကထောက်ပြထားပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုမြောက်ဒီနယ်ဆက်ကစဖေဖော်ဝါရီလ3ရက်ကနေဇွန်လ30ရက်နေ့အတွင်းပြောင်းတန့်ချိန်တိတိမ9တန်းခတ်တင်ပို့ထားတယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းရဲ့တာဝန်ရှိသူတို့ကပြောပါတယ
်။ရေလွှဲမှုကြောင့်မွန်ပြည်နယ်ကမိုးစဘာဆိုင်က9000ကျော်ဖြတ်စည်းခဲ့ပါတယ်။ရေကြီးရေလျှံမှုတွေဖြစ်ပေါ်ခဲ့တဲ့မွန်ပြည်နယ်မှာမိုးစဘာဆိုင်ကပေါင်း9000ကျော်လောက်ရင်းနှီးမြှုပ်ပျက်စီးခဲ့တယ်လို့ဒေတာကန်တောင်သူတွေကပြောပါတယ်။တထုံနဲ့ဘီလင်းမြို့နယ်မှာရင်းနှီးမြှုပ်ခဲ့တဲ့စဘာဆိုင်က4000ကျော်ရှိပြီးဘီလင်းမော်လမြိုင်ရေတန်ကူစီရဲမြို့နယ်တွေမှာလည်းမိုးစဘာဆိုင်ခင်1000ကျော်လောက်ရင်းနှီးမြှုပ်ပျက်စီးခဲ့တာဖြစ်ပါတယ်။ရက်ကြာလ
ာလာကြတာအနိုင်ပိုင်းလေကော်ရီယာစဘာတွေကတော့ဒီကက်စီမိုကလည်းများတာပေါ့။ကျွန်တော်လေသမားအနေနဲ့တော့ပြန်ဆိုင်ဖို့ဆိုတာတော့အချိန်ကာလအားဖြင့်တော့ဖြစ်စီရှိတာပေါ့ကျွန်တော်ကအဓိကတော့ဆောင်းတင်းနံအဓိကထားတက်တန်းတူစဘာကိုဆိုင်မှာဖြစ်နေတာတော့ဆိုင်မှာမဆိုင်ဘူးဆိုတော့ဝေလို့မနေရတယ်ကိုကျွန်တော်ပြရတော့
ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကမိုးအဆက်မပြတ်ရွာသွန်းခဲ့တာကြောင့်ဘီလင်းမြို့ရေမြစ်တက်လာခဲ့ပြီးဘီလင်းမြို့နယ်အတွင်းကတဖက်ဆွဲနှင်းပလင်းရွှေလီညောင်ပလင်းလိတ်ခုံအောက်ဆိုင်ကြောက်တန်းဝင်းစိန်နဲ့တထုံမြို့နယ်အတွင်းကဒုံဝန်းမိုးကောင်းဓနုကတိုက်ကတိုက်ကလေးကတိုက်ကြီးတောကြီးကျေးရွာအုပ်စုအပါအဝင်ဆက်ဆက်ကျေးရွာအုပ်စုအတွင်းကမိုးစဘာဆိုင်ဧကရီရင်းနှီးမြှုပ်ခဲ့တာဖြစ်ပါတယ်။မိုးစဘာဆိုင်ခင်အထွေထွေကုန်ကျစရိတ်နှစ်သိန်းကျပ်လောက်ကုန်ကျမှုရှိရာကြောင့်စိုက်ဧက20ခန့်ပိုင်ဆိုင်တဲ့တောင်သူတယောက်ဟာဝင်းချက်သိန်း40ခန့်ဆုံးရှုံးမှုရှိခဲ့တယ်လို့ဆိုပါတယ
်။ဖေးရပြရကကျွန်တော်တို့ခဲလာပါ
တထုံမျိုးနဲ့အတွင်းကမိုးစဘာဆိုက်ခင်းတချို့မှာရေပြန်ကျသွားပြီးတော့စဘာဖြတ်ခီးယူတွေကြားရောက်နေရလို့လဲတောင်သူတွေကပြောပါတယ်ပြီးခဲ့တဲ့မေလတုန်းကလည်းမြန်မာနိုင်ငံကိုဖြတ်တန်းဝင်ရောက်ခဲ့တဲ့မိုးခါမူလန်းကြောင့်ပဲခူးတိုင်းမကွေးတိုင်းအီယာဝတီတိုင်းစကိုင်းတိုင်းကလူစားဘဆိုင်ခင်းတွေအပါအဝင်မပယ်ပဲရီစိန်နှမ်းနဲ့အခြားသီးနှံဆိုင်ခင်းတွေတောင်းနဲ့ချီပြီးရင်းနှီးမြှုပ်ပျက်စီးမှုတွေဖြစ်ပွားခဲ့ပါသေးတယ
်အခုဆက်ပြီးဩဂုတ်၈ရက်ကနေ15ရက်နေ့အထိဈေးကွက်တွေအသက်အကျနိုင်မည်ဖြစ်သွားတယ်လေယာဉ်ထွက်ကုန်သီးနှံစီနှုန်းတွေကိုပြောပြပေးချင်ပါတယ်ကျစ်သူဖြူကျူကုန်စည်တွေကဆက်လက်မြင့်တက်နေပါတယ်ဈေးကွက်ထဲကျစ်သူဖြူအဝင်နည်းလာတဲ့အတွက်ဈေးနှုန်းဆက်တိုက်မြင့်တက်လာတာဖြစ်တယ်လို့ကျစ်သူဖြူအရောင်းဝယ်ပြုလုပ်နေသူတွေကပြောပါတယ်ဩဂုတ်15ရက်နေ့ရန်ကုန်ပြည်နယ်ကုန်စည်တိုင်ပေါင်စည်တွေအရကျစ်သူဖြူရှင်ကတပိတ်တာကို9500ကနေ9000ချက်ကျစ်သူဖြူကျူကောက်ကတပိတ်တာကို9900ကနေ9800ချက်ပေါင်စည်ရှိပြီးတပိတ်တာကို600ချက်ဈေးတက်လာပါတယ်ရှမ်းပြည်နယ်အောင်ပန်းဈေးကွက်မှာကျစ်သူဖြူထူးတပိတ်တာကို9000ကနေ9800ကျပ်ပေါင်ဈေးရှိနေပါတယ
်ကျစ်သူနီဈေးကလည်းတရုတ်နယ်ဘီယန်နယ်နိုင်ငံတို့ကအဝယ်ရှိနေရာကြောင့်ဈေးမြင့်တက်နေပါတယ်တပိတ်တာကိုတောင်သူဈေးကျပ်2000အထက်မှာရှိပြီးရန်ကုန်ဘီယန်နယ်ကုန်စည်တိုင်ဈေးကွက်မှာတော့ဩဂုတ်လ15ရက်နေ့ဈေးနှုန်းအရကျစ်သူနီတပိတ်တာကို1850ချက်ကနေ2500ကျပ်ပေါင်းစည်းရှိပြီးတပိတ်တာကို150ချက်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့နှစ်ကဈေးမရလို့အခုနှစ်မှာစိုက်ပျိုးဧကလျှော့ကျလာတာရဲ့ရာသီဥတုကြောင့်အထွက်နှုန်းနည်းလာရဲ့ကြောင့်ကျစ်သူနီဈေးဟာအခုထက်ဈေးပိုကောင်းလာနိုင်တယ်လို့ကုန်တယ်တွေကခန့်မှန်းထားကြပါတယ်။
နှစ်ပေါင်းတန်ငွေစကူထုတ်ဝေမှုပြီးဆက်တိုက်အသက်ရှိနေကြတဲ့ပြင်တွင်းဆန်စည်းနှုန်းတွေကလည်းအခုတပတ်မှဈေးထက်မှန်မြင့်တက်လာပြန်ပါတယ်။ဝါတန်းကုန်စည်တိုင်းမှာဆန်ကျန်းဆန်ကျော်စည်းနှုန်းတွေကတပတ်အတွင်းတအိတ်ကို7000ကနေ9000ကျပ်ထိဈေးထက်မှန်မြင့်တက်လာပါတယ်။ ဩဂုတ်5ရက်နေ့ဝါတန်းကုတ်စီတိုင်းပေါက်စီရရွှေဘူပိုဆန်တဲ့အိတ်ကို33,500ကနေ34,500ချက်ပေါက်စီရှိခဲ့ပြီးအရင်တစ်ပတ်ကထက်တအိတ်ကို5,000ချက်မြောင်းမြပိုဆန်က31,000ကနေ31,200ချက်ပေါက်စီရှိခဲ့ပြီး6,000ချက်ဆန်ချန်ဖြစ်တဲ့ရက်90ဆန်ကတအိတ်ကို9,500ကနေ8,400ချက်ပေါက်စီရှိပြီးအရင်တစ်ပတ်ကထက် 2,000 ချက်ကြားပြန်ဆန်ကတအိတ်ကို33,000ကနေ38,000ကျပ်ပေါက်ဈေးရှိပြီး8,000ကျပ်ဒီဒီဈေးမြင့်တက်နေတာဖြစ်ပါတယ်လက်ရှိမှာနိုင်ငံတကာရဲ့စီးပွားရေးအရေးယူပိတ်ဆို့မှုတွေနဲ့နှစ်သုံးတန်ဝင်ဆက်ကူထဝေမှုရဲ့နောက်ဆက်သွယ်ခဲ့ရတွေကြောင့်မြန်မာကျပ်ငွေတက်မိုးထိုးကြပြီးအခြေခံစားတောက်ကုန်တွေဖြစ်တဲ့ဆန်စီစတဲ့စပိုးချောင်းတင်းနယ်တွေပါဝင်ပြင်ပပို့ကုန်ပဲတွေထိပါဈေးတွေမြင့်တက်နေတာတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဇင်းလုံးတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
် Farmer Times Media အဖွဲ့ကတင်ဆက်ထားတဲ့လေယာစိုက်ပျိုးရေးသတင်းကိုနားဆင်ကြကြရတာပါခင်ဗျာအခုဆက်ပြီးတော့ဥရုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်ကမ္ဘာမှာပူပီးပူနွေးလာတာနဲ့အမျှတဘာဝဘေးဒဏ်လဲရှောင်လွှဲလို့မရနိုင်တော့တာကြောင့်ထိခိုက်ပျက်စီးမှုနဲ့လူအသက်ဆုံးရှုံးမှုနည်းအောင်ကာကွယ်နိုင်မဲ့ကြိုတင်သတိပေးစနစ်တစ်ခုကိုကုလသမဂ္ဂကဦးဆောင်ကြိုးပမ်းနေပါပြီ။တဘာဝဘေးကြိုတင်သတိပေးတာမကြားခဲ့ရတဲ့ဟဝိုင်ယီပြည်နယ်မော်ဝီကျွန်းမိလောင်မှုမှာလူရကနာချီတည်ဆုံးခဲ့ရတဲ့အတွက်ကြိုတင်သတိပေးစနစ်တနည်းထက်မကထားရှိဖို့တက်လှမ်းလိုက်တာလည်းဖြစ်ပါတယ်။ဥရုယာသည်နဲ့အနာဂတ်အစီအစဉ်မှာနားလောင်ကတင်ပြပေးထားပါရခင်ဗျာ။
ပုံနယ်မှုကာလဟာခုတော့အဆုံးသတ်သွားပြီဖြစ်ပြီး global boiling ဆိုတဲ့ကမ္ဘာကြီးပပတ်ဆူအောင်ပူတဲ့ကာလတွေကိုချင်းနှင်းဝင်ရောက်လာပြီလို့ကုလအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။2023ခုနှစ်ဇူလိုင်လဟာကမ္ဘာမှာစံချိန်တင်ထားခဲ့သမျှအပူဆုံးလဖြစ်ကြောင်းကမ္ဘာမိုးလေဝသအဖွဲ့ WMO ကကြေညာလိုက်ပြီးတဲ့နောက်အတွင်းရေးမှူးချုပ်ကအဲ့ဒီလိုတင်စားပြောဆိုလိုက်တာဖြစ်ပါတယ်။အပူချိန်မြင့်တက်မှုနဲ့ဆက်စပ်တဲ့လူသေဆုံးမှုတွေတိုးလာနေတဲ့အပေါ်သတိပေးတဲ့အနေနဲ့အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အတွင်းရေးမှူးချုပ်ရဲ့ပြောကြားချက်ထွက်လာပြီးရက်ပိုင်းအတွင်းမှာပဲအမေရိကန်နိုင်ငံဟာဝိုင်ယီပြည်နယ်မာဝီကျွန်းမိဘကြောင့်လူရာကနန်းသေဆုံးခဲ့ပြီးတစ်မျိုးလုံးနေပါမီးလောင်ပြားကျခဲ့ရတာပါ။အဲ့ဒီလိုမီးလောင်ချိန်မှာအရေးပေါ်သတိပေးချက်တွေမကြားခဲ့ရတဲ့အတွက်မလိုလားအပ်ပဲလူပေါင်းများစွာသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောကြပါတယ
်။ What happened is the fire started.No alarm was given.
ပထမတော့ကျွန်တော်တော့ကိုဒေါသထွက်ခဲ့ပါတယ်။ဒီတော်မီဘေးကကြိုတင်ကာကွယ်လို့ရထိုင်တာမျိုးပါ။မီးစလောင်တော့သတိပေးချက်တွေထွက်မလာပါဘူး။ကျွန်းကြုံလုံးတက်ထားတယ်။ကြိုတင်သတိပေးစနစ်တွေဆိုတာကဘလို့အရေးပေါ်အခြေအနေမျိုးမှမဆိုအသုံးပြုဖို့ဖြစ်ပါတယ်။မီးဘေးဆိုတာအရေးပေါ်ကိစ္စဖြစ်ပါတယ်။မီးလောင်တော့ဘာသတိပေးတမ်းမှထွက်မလာပါဘူး။
တဘာဝအတိုင်းမဟုတ်ပဲလှုပ်လို့ရသေးကြောင်းကဘာကြီးပို့ပြီးတော့ပုံနှွေးလာတဲ့အတွက်တော်မီကြီးတွေရေကြီးရေရှမ်းမှုလို့ပြင်းထန်လာတဲ့တဘာဝဘေးဒဏ်တွေရေရှင်မှာပုံမပပောက်လာလိမ့်မယ်လို့သိပ္ပံပညာရှင်တွေအစဉ်တစိုက်သတိပေးလာနေတဲ့အကြောင်းရှင်နန်းနဲ့ကြောင်မီသွေးတို့လိုရုပ်ကျွင်းလောင်စာအသုံးပြုမှုကြောင့်ကဘာရာသီဥတုပုံစံတွေလည်းပြောင်းလာနေတာဖြစ်ပါတယ်။ခုလိုတဘာဝဘေးအန္တရာယ်တွေဖြစ်လာပြီးဆိုရင်ပြည်သူတွေဘေးကင်းအောင်သတိပေးရမယ့်စနစ်တွေထားရှိဖို့ကသက်ဆိုင်ရာအစိုးရတရားမှတာဝန်ရှိတယ်လို့ပညာရှင်တွေကထောက်ပြပါဗျ။အာဖရိကတောင်အာရှနဲ့အမေရိကတိုက်တောင်ပိုင်းနဲ့အလဲပိုင်းကပြည်သူတွေဟာတဘာဝဘေးဒဏ်တွေကိုတခြားတိုင်းပြည်တွေကလူတစ်ထက်15ဆပိုးပြီးတော့ကျွမ်းဝနိုင်ခြင်းရှိနေပြီးတော့ထိခိုက်ပျက်စီးမှုနဲ့အောင်အထူးရောက်ဆုံးကာကွယ်နိုင်မဲ့နေလန်းကကြိုတင်သတိပေးစနစ်သာဖြစ်တယ်လို့ကုလအတွင်းမှချုပ်ကလည်းဆိုပါတယ်။Early warning system အရေးပေါ်ကြိုတင်သတိပေးစနစ်ဆိုတာတွေကတော့တဘာဝဘေးအန္တရာယ်တွေကိုစောင့်ကြည့်ခံမှန်းပြီးထိခိုက်ပျက်စီးမှုအနည်းဆုံးဖြစ်အောင်လူတဦးချင်းစီကိုရောလူမှုအတိုင်းဝိုင်းနဲ့အစိုးရအဖွဲ့တွေစီးပွားရေးလုပ်ငန်းတွေကိုပါအချိန်နဲ့တပြေးညီကြိုတင်သတိပေးချက်တွေထုတ်ပြန်တဲ့စနစ်ဖြစ်ပါတယ
် Part of adaptation planning on the part of the
ဒီလိုချင်းချောက်မှုတွေကိုရုပ်ပိုင်းအရပို့ပြီးခဏရင်ရှိလာအောင်အစိုးရဘက်ကပြည်သူတွေကိုလေ့ကျင့်ပေးဖို့လိုပါတယ်မိဘေးလိုကိစ္စမှာတော့တင်တော်တဲ့ကြိုတင်သတိပေးစနစ်တွေလည်းလောက်ထားပေးရပါမယ်ဒီစနစ်တွေတက်ဆင်ထားရမှာကလည်းအစိုးရစီမှာပဲတာဝန်ရှိတာပါကြိုတင်သတိပေးစနစ်တွေအလုံးမလုတ်ဘူးဆိုရင်အစိုးရကပဲလူတွေကအပြစ်တင်ကြမှာပ
ါတဘာဝဘင်းနဲ့ဂျုံလာတဲ့အခါဘာလို့ရမလဲဆိုတာမျိုးပြည်သူတွေကိုရှင်းရှင်းလင်းလင်းသတိပေးထားရမယ်လို့လည်းပြောပါတယ်စပိန်နိုင်ငံမှာတော့တဘာဝဘေးအန္တရာယ်တွေကိုတည်တံ့တရအစိုးရအဖွဲ့ကတာဝန်ယူထားပါတယ် ဘာစီလိုနာမြို့ကအရေးပေါ်စီမံခန့်ခွဲရေးဌာနညွန်ကြားရေးမှူးအီမာဆိုလာကလည်းဥရူယာဒီပြောင်းလဲမှုကြောင့်သူ့အဖွဲ့သားတွေပို့ပြီးတော့တာဝန်ပိုလာတယ်လို့ပြောပါတယ်။
Siempre dependemos evidentemente mucho de la tecnología.
ဂျာဒီရူကတစ်ချိန်တည်းတစ်ချိန်ပိုဆိုးလာနေပါတယ်။မိုးမရွာရင်မိုးကောင်ရေရှာပါတယ်။မိုးရွာပြီဆိုရင်လည်းအချိန်တိုအတွင်းမှာမိုးအများကြီးရွာချလိုက်တာပါ။ဒါမျိုးမကြာခဏဖြစ်လာပါတယ်။ကျမတို့ဒါကိုလည်းသတိထားမိပါတယ်။အခြေအနေကိုထည့်သွင်းပြီးတော့စဉ်းစားဖို့အရေးကြီးပါတယ်။
ဟာဝေးကျုံးမလို့အရေးပေါ်သတိပေးချက်တွေအလုံးမလောက်တာမျိုးဖြစ်မလာအောင်လို့ပြည်သူတွေအတွက်အရေးပေါ်သတိပေးချက်စနစ်တစ်ခုထပ်မကရှိမှဖြစ်မယ်လို့ဆိုလာကသုံးသပ်ပါတယ်။တက်ဆိုင်ရာဒေသကပြည်သူတွေရဲ့လက်ကင်ဖုန်းတွေထဲသတိပေးချက်တွေပေးပို့တဲ့ EU Alert ကြိုတင်သတိပေးစနစ်တွေကိုတော့2022ခုနှစ်ကတည်းကစပိန်မှာဆောင်ရွက်ခဲ့တာပါ။တော်မီသတိပေးချက်တွေနဲ့ဘေးလွတ်ရာရှောင်သိမ်းရမယ့်ညွှန်ကြားချက်တွေကိုစပိန်အင်္ဂလိပ်ဘာသာနှမျိုးနဲ့ပြည်ခဲ့တဲ့ February လကတည်းကကက်တီလိုနီးယားဒေသမှာဆောင်ရွက်ခဲ့တာပါ။ဓာတုတန်းွေအနေနဲ့ပေါပေါက်လာတာမျိုးလို့တိတ်ကိုအရေးကြီးလာတဲ့အဖြစ်မျိုးဆိုရင်တော့လင်မြန်ထျောက်တဲ့အချက်ပေးအော်အော်ဆွဲတဲ့စနစ်လည်းရှိပါတယ်။တဘာဝဘေးဒဏ်နဲ့အမြဲလိုကြုံနေရတဲ့ဖိလစ်ပိုင်နိုင်ငံမှာတော့နိုင်ငံလူဦးရေရဲ့84ရာခိုင်နှုန်းဟာရေကြီးရေရှမ်းမှုတွေ၊ဆိုက်ကလုန်းမုန်တိုင်းတွေ၊ငရင်တွေနဲ့ဆူနာမီရေလိုင်းကြီးတွေအပြင်မြေပြိုမှုတွေနဲ့ပါကြုံနေရတယ်လို့ကမ္ဘာပတ်ကဖော်ပြပါတယ်။ဖိလစ်ပိုင်ရဲ့တဘာဝဘေးဒဏ်စီမံခန့်ခွဲရေးကောင်စီကလည်းကြိုတင်သတိပေးချက်တွေစီမံထားပါတယ်။
We have the early alert warning messaging during disasters, typhoons.
Typhoon Mongnai တွေ၊ရေကြီးရေလျှံမှုတွေနဲ့ငလင်လှုပ်တာလိုမျိုးသဘာဝဘေးဒဏ်တွေအတွက်ကြိုတင်သတိပေးစနစ်တွေကျွန်တော်တို့မှာရှိပါတယ်
။ဖိလစ်ပိုင်မှာလက်ကင်ဖုန်းအသုံးများတဲ့အတွက်တာမန်ပြည်သူတွေအလွယ်တကူနားလည်နိုင်တဲ့အရေးပေါ်သတိပေးချက်တွေကိုဖုန်းတွေထဲပို့ပေးတာပါ။အရေးပေါ်သတိပေးစနစ်တခုအောင်မြင်ဖို့အတွက်အဓိကတော့ချက်ကတော့အသက်အန္တရာယ်နဲ့ကြုံလာတဲ့အချိန်မျိုးမှာဘယ်လိုပြုမှုဆောင်ရွက်ရမလဲဆိုတာပြည်သူတွေအလွယ်တကူသဘောပေါက်အောင်ဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့လဲကျွမ်းကျင်သူတွေကပြောပါတယ်။2029ခုနှစ်အရောက်မှာတစ်ကမ္ဘာလုံးကပြည်သူအားလုံးကိုတဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးစောင့်ကြည့်သတိပေးနိုင်ဖို့ Early Warning for All ဆိုတဲ့အရေးပေါ်သတိပေးချက်စနစ်တပ်ဆင်နိုင်ဖို့ကုလသမဂ္ဂကဆောင်ရွက်နေပါတယ်။ဒီအစီအစဉ်မှာတော့ကုလသမဂ္ဂနဲ့အတူကမ္ဘာကျန်းမာရေးအဖွဲ့၊လာချာနီအဖွဲ့၊အရက်ဖက်အဖွဲ့အစည်းတွေ၊နည်းပညာကုမ္ပဏီတွေ၊အလူရှင်အစိုးရတွေ၊ဘဏ်တွေနဲ့အမခံလုပ်ငန်းတို့ပါဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ကျွန်မနာမပ
ါ။နားလောင်စီစဉ်တင်ဆက်တဲ့ဥဒုယာတင်တဲ့အနာဂတ်ကဘာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါခင်ဗျ။ဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျ။ View American အတန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမတ်စုမွန်ကတလဲပြောပြပေးပါဦးမယ်ခင်ဗျ။
ယူကရိန်းနိုင်ငံအနေနဲ့ Gripen တိုက်လေယာဉ်တွေကိုဆွီဒင်နိုင်ငံကနေပြီးတော့ရရှိနိုင်ရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေစတင်နေပါပြီလို့ဆွီဒင်နိုင်ငံမှာရောက်နေတဲ့ယူကရိန်းသမ္မတကဒီကနေ့စနေနေ့မှာပဲပြောဆိုသွားခဲ့ပါတယ်။ Stockholm မြို့တော်မှာရောက်ရှိနေတဲ့ယူကရိန်းသမ္မတဇလန်စကီကဆွီဒင်ဝန်ကြီးချုပ် Alfred Kristersson နဲ့အစိုးရအိမ်တော်မှာတွေ့ဆုံဆွေးနွေးပြီးတော့ပြောသွားခဲ့တာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအတွက်တန်ကြပ်ကားတွေ၊လေယာဉ်ပစ်လက်နက်တွေနဲ့တိုက်ခိုက်ရေးစစ်ကားတွေကိုပေးအပ်ပြီးတော့ယူကရိန်းဘက်ကနေပြီးတော့ဆွီဒင်ကကူညီနေတာဖြစ်ပါတယ်ယူကရိန်းနိုင်ငံကိုရုရှားကျူးကျော်စစ်စတင်ကတည်းကဆွီဒင်ကကူညီထောက်ပံ့ပေးနေတာစုစုပေါင်းဆိုရင်ဒေါ်လာတန်း 2,000 မိုးနီးပါးကူညီပေးပြီးဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာတော့အဓိကကိုးကွယ်တဲ့ဗုဒ္ဓဘာသာနဲ့ယဟန်တန်ဃာတော်တွေကိုစော်ကားတယ်ဆိုပြီးရုတ်တန့်ဇလန်ရိုက်ကူးဖန်တီမှုနဲ့ဆွစ်ဇာလန်နိုင်ငံသားတဦးကိုဖမ်းဆီးထားကြောင်းစစ်ကောင်စီကဒီကနေ့စနေနေ့မှာသတင်းထုတ်ပြန်ပါတယ်ဒီဒီယာနတ်စပန်မန်နဲ့အတူမြန်မာနိုင်ငံသား73ကိုဖမ်းထားတယ်လို့မြန်မာအလင်းသတင်းစာအပါအဝင်စစ်ကောင်စီသတင်းမီဒီယာတွေမှာဖော်ပြပါရှိပါတယ်ဖမ်းခံရသူတွေထဲမှာတော့အသက်72နှစ်အရွယ်ကလေးမတဦးလည်းပါဝင်ပါတယ်ထေရဝါဒဗုဒ္ဓဘာသာကိုလူအများစုကိုးကွယ်ယုံကြည်တဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုစော်ကားမှုကပြစ်ဒဏ်တင်နိုင်ပြီးတော့အမျိုးဘာသာသာသနာထိမ့်သိမ်းစောင့်ရှောက်ရေးအယူဝါဒစွဲတွေအခုနှစ်ပိုင်းမှာပိုပြီးတော့မြင့်မားလာတာဖြစ်ပါတယ်တရုတ်နိုင်ငံကထိုင်ဝမ်ကျွန်းတစ်ဝိုက်မှာစနေနေ့စစ်ရေးလေ့ကျင့်မှုပြုလုပ်တာကတော့ထိုင်ဝမ်ကိုပြင်းပြင်းထန်ထန်သတိပေးတာဖြစ်ပါတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်။သူတို့အခေါ်ခွဲထွက်ရေးသမားတွေဖြစ်တဲ့ထိုင်ဝမ်ဟာနိုင်ငံခြားတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကြံစီမှုတွေပြုလုပ်နေတာကိုသတိပေးချက်ဖြစ်ပါတယ်လို့ဒီကနေ့စနေနေ့မှာပဲပြောဆိုသွားခဲ့တာဖြစ်ပါတယ်ရှင်
။မဆုမကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျ။ စနေနေ့အတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြည့်စုံတော့မှာပါဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမအေးတနာကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပီတာဟန်လင်နဲ့တီယန်ဝမ်တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇော်ဝမ်လိုက်ပါခင်ဗျာ VOA American တန်ရဲ့စနေနေ့ညအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာပါ VOA ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိမယ်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လုံခြုံစွာတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.